to the Voice of America in Burmese.
Mingla nya jan ma to ta shin ya shin. VOA American tan yin 2018 khu ne me la 18 ye taw chan ni nya be season ni go Washington DC myo ro ga ni Myama san naw chin nya 9 na yi ga ni 10 na yi thi line to meter 1925 32 ne line la meter 190 ro ga ni dai tin set ni ba bi.ကျမများသတင်းအောင်မှာဒီညအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မှာဒီညဘက်သတင်းတွေကိုနန်းလောင်နဲ့အတူညပေးသွားမှာပါ။ American ဘူထောက်လိုင်း Agency CIA ရဲ့ဒီပထမဆုံးအမျိုးသမီးအကြီးအကဲဖြစ် Gina Haspel ကို American အထက်လွှတ်တော်ကနေပြီးတော့အတည်ပြုပေးလိုက်ပါပြီ။ Congo Democratic ပြည်သူ့သမ္မတနိုင်ငံက Ebola Virus ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုသတ်မှတ်လိုက်ပါတယ်ဒီလိုထိတ်တန်းအောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှကြားရမှာကတော့မြန်မာနိုင်ငံကို9ရက်ကြာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးအပြုသဘောဆွေးနွေးခဲ့တယ်လို့ဆိုပါတယ
် I'm also here because this is a very important country to USAID and we have a very broad portfolio of work here
အပြည့်အစုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီသတင်းနဲ့အတူမြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ American Outlook တော်နိုင်ငံခြားရေးရာကော်မတီကဥပဒေကြမ်းတစ်ခုကိုအတည်ပြုလိုက်တဲ့အပေါ်မြန်မာအစိုးရရဲ့သဘောထားတုံ့ပြန်ချက်လက်ရှိကချင်းပြည်နယ်ကပဋိပက္ခတွေအပေါ်ကုလသမဂ္ဂနဲ့ American အပါအဝင်နိုင်ငံတကာကစိုးရိမ်နေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာကဏ္ဍနဲ့တူတာဆောင်လင် American တခွင်စတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးကြပါအောင်ရှင်။
Gina Haspel, American Bureau of Talent Agency CIA ရဲ့ပထမဆုံးအမျိုးသမီးအကြီးအကဲဖြစ်လာပါလိမ့်မယ်။ကြာသပတေးနေ့တုန်းက American ထက်လွတ်တော်စစ်ဆေးဌာနဘွဲမှာ CIA ရဲ့အရင်ကလှုပ်ဆောင်မှုနေနဲ့ပတ်သက်ပြီးတော့လွတ်တော်အမတ်တွေကအပြင်းထန်မေးခွန်းထုတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်သူကို CIA ညွှန်ကြားမှုသည့်အဖြစ်ထောက်ခံမဲ54မဲ၊ကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်တာပါ။ Haspel ကိုထောက်ခံသူတွေထဲမှာ Democrat ထက်လွတ်တော်အမတ်6ဦးပါဝင်ပြီးကန့်ကွက်သူတွေထဲမှာတော့ Republican အမတ်2ဦးပါဝင်ပါတယ်။ပြီးခဲ့တဲ့လကနိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုခံလိုက်တဲ့ Mike Pompeo နေရာမှာ Haspel ကိုအစားထိုးခံထားဖို့အတည်ပြုလိုက်တာပါ။ Gina Haspel ကိုခံထားရေးကြားနာပွဲအတွင်းအဓိကအခြေတင်ဖြစ်ခဲ့တဲ့ကိစ္စကတော့2001ခုနှစ်စက်တင်ဘာ17ရက်နေ့ကအမေရိကန်မိအောင်စုကိုအကြမ်းဖက်ဝါဒဆွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းဒီတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးသူတွေကို CIA ကအပြင်းထန်နှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေပေါ်သူကိုယ်တိုင်ကြီးကြပ်ခဲ့တဲ့ကိစ္စဖြစ်ပါတယ်။အဲ့လိုနှိပ်စက်ညှဉ်းပန်းပြီးစစ်ဆေးတာတွေဟာလူစံနှုန်းကိုချင်းတိတ်ခါပိုင်းအရာမှားယွင်းသလားဆိုတာကိုဖြေဆိုဖို့အဲ့ဒီစစ်ဆေးကြနာပွဲအတွင်း Haspel ကအကြိမ်ကြိမ်ညှင်းဆုပ်ခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကသူရဲ့နျူကလ িয়ার စီစဉ်ကိုလက်လျှော့ဖို့သဘောတူခဲ့မယ်ဆိုရင်ခင်မီတာစုဆက်ပြီးအာဏာကိုင်ဆွဲထားနိုင်မှာဖြစ်ပြီးမြောက်ကိုရီးယားနိုင်ငံလည်းအတော်ချမ်းသာကြောက်ရလာမယ်လို့သမ္မတဒေါ်နယ်ထရမ့်ကဟောကိန်းထုတ်လိုက်ပါတယ်။ခေါင်းဆောင်ကင်ဂျွန်အွန်နာဒီအပေးယူကိုသဘောမတူဘူးဆိုရင်တော့ချွတ်ချုံကျနေတဲ့မြောက်ကိုရီးယားနိုင်ငံပြတ်တုံးသွားလိမ့်မယ်လို့လည်းသမ္မတထရမ့်ကသတိပေးပါရတယ်။ထရမ့်နဲ့ကင်တို့စင်ကာပူမှာဂျွန်လ10ရက်နေ့တွေ့ဆုံမှုစီစဉ်ထားတာနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကဒီသတင်းမှအထင်မှားပဲလှေသံပြောင်းလာတာဟာမကြသေးခင်ကကင်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားဒုတိယအကြိမ်တွေ့ဆုံတော့ရဲ့အရလာဖြစ်နိုင်ကြောင်းသမ္မတထရမ့်ကကြာတာပြင်းနေမှာပဲမှတ်ချက်ပေးခံမှန်းခဲ့တာပါကင်ဂျွန်အွန်အပေါ်သမ္မတရှီကဩဇာလွှမ်းမိုးထားတာဖြစ်နိုင်တယ်လို့နေတော်မဟာမိတ်အဖွဲ့အတွင်းရင်းမှူးချုပ်ယန်စတိုလင်ဘတ်နဲ့အိုဗယ်ယုန်ခန့်အတွင်းသတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါတတိဆွေးနွေးပွဲတာဖြစ်သွားမယ်ဆိုရင်နောက်တစ်ခုကိုဆက်လုပ်မယ်လို့ထရမ့်ကပြောပါတယ်မြောက်ကိုရီးယားအစိုးရကဒီထိတိဆွေးနွေးပွဲအတွက်တန်လျာဖြစ်စရာကြေညာချက်တွေထုတ်နေပေမဲ့အမေရိကန်နဲ့မြောက်ကိုရီးယားအရာရှိတွေကြားဆက်လက်ဆွေးနွေးမှုတွေအရာအစီအစဉ်ထားတာတွေပြင်မဲ့ပုံတော့မတွေ့ရဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်
ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုပြောင်းလဲသတ်မှတ်လိုက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒေတာရင်းမှာတော့ရောဂါကူးစက်မှုအဆင့်ကိုအလယ်အလတ်အဆင့်ကနေအမြင့်ဆုံးအဆင့်ဖြစ်ပြောင်းလဲခဲ့ပြီးနိုင်ငံတကာမှာတော့အနိုင်ဆုံးအဆင့်ဖြစ်သတ်မှတ်ထားတာပါ။အနောက်မြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူသတန်းလောင်နေထိုင်တဲ့ဘန်ဒါဂါမြို့မှာယောဂကူးစက်နေမှုကိုအတည်ပြုခဲ့ပြီးတဲ့နောက် WHO ကအခုလိုပြောင်းလဲအဆင့်သတ်မှတ်လိုက်တာပါဘန်ဒါဂါဟာအခုလောက်အစောပိုင်းကဒီယောဂကူးစက်ပြန့်ပွားခဲ့တဲ့ဘိုက်ကိုရိုဒေတာကနေကီလိုမီတာ150လောက်အကွာမှာတည်ရှိတာပါ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဒီအခုလိုအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်ပြောပါတယ်အခုခါမှာတော့အခြေအနေကိုစောင့်ကြည့်ဖို့ကျွမ်းကျင်သူပညာရှင်30လောက်ကို အဲဒီကိုဆင်းလွတ်ထားပြီးတော့ဒီ Ebola virus ကူးစက်ပြန့်ပွားမှုကိုတားဆီးဖို့ယောဂကာကွယ်ဆေး4000လောက်လဲဗုဒ္ဓဟူးနေ့ကမြို့တော်ကင်ရှာစာကိုရောက်လာပါတယ်လွန်ခဲ့တဲ့သတင်းပတ်တွင်ယောဂကူးစက်ခံရသူပေါင်း44ဦးထိရှိခဲ့ပြီးအဲ့ဒီထက်က23ဦးထက်မနည်းသေဆုံးသွားပါတယ်1994ခုနှစ်ကအီဘိုလာယောဂပိုးကိုစတင်ရှာဖွေတွေ့ခဲ့ပြီးတဲ့နောက် 2014 ခုနှစ်မှာဒီယောဂပိုးဟာအကြီးအကျယ်ပြန့်ပွားခဲ့တာကြောင့် Now Africa နိုင်ငံတွေဖြစ်တဲ့ Guinea Liberia Sierra Leone နိုင်ငံတွေမှာလူပေါင်း10000ကျော်သေဆုံးခဲ့ပါတယ်ခင်ဗျာ
ပါလက်စတိုင်းတို့ရဲ့လူအခွင့်အရေးကိုအစ္စရေးတို့ဘက်ကစနစ်တကျပိတ်ပင်တားဆီးတဲ့အတွက်ဆိုပြီးအစ္စရေးကိုကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးကဖြစ်တင်ပြောဆိုလိုက်ပါတယ်ဒီသတင်းမှာအစောပိုင်းကာဇာဒေသမှာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းတို့ရဲ့ဆန္ဒပြပွဲအတွင်းတည်ဆုံးဒဏ်ရာရသူနေရာအောင်အစ္စရေးဘက်ကအားထုတ်လုပ်ကင်ခဲ့တဲ့အထောက်အထားအနေချင်းပဲတွေ့ရတယ်လို့လူအခွင့်အရေးကော်မရှင်နာမင်းကြီးဇာယက်ဒရတ်အယ်ဟူစိန်ကပြောပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့တောင်းဆိုမှုတွေကိုလည်းသူကထောက်ခံသွားပါတယ်ကာဇာဒေသကဆန္ဒပြသူတွေကိုအစ္စရေးတပ်ဖက်ကအကြမ်းဖက်နေနေမှုတွေဖြစ်ပွားခဲ့ပြီးနောက်ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အထူးစီဝတ်တရားကိုဒီကနေ့တောက်ကြနေမှာခေါ်ယူခြင်းပါတဲ့အချိန်ကော်မရှင်နာမင်းကြီးအယ်ဟူစိန်ကအဲဒီလိုပြောဆိုသွားတာပါအစ္စရေးပါလက်စတိုင်းနယ်စပ်မှာဆန္ဒပြတဲ့လူအုပ်ထဲကိုအစ္စရေးတပ်သူကတနင်္လာနေ့မှာတနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်ပါလက်စတိုင်း60နေပါသေဆုံးပြီးတော့လူပေါင်း3000နေပါဒဏ်ရာရသွားတာပါကုလသမဂ္ဂလူအခွင့်အရေးဆိုင်ရာအစ္စရေးတပ်အမတ်ကတော့ကာဇာအကြမ်းဖက်မှုကိုကော်မရှင်တစ်ခုအနေနဲ့စုံစမ်းပေမဲ့လည်းမြေပြင်အနေအထားကိုစာရင်းတပြင်းစာတောင်ပြောင်းလဲသွားစေမှာမဟုတ်ဘူးလို့ပြောပါတယ်
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညဘက်သတင်းတွေကို VOE ကနေဆက်လက်တင်ညာနေပါတယ်ခင်ဗျာအမေရိကန်အလုပ်တော်နိုင်ငံခြားရေးရာကော်မတီမှာဘာမာ Act 2018မြန်မာနိုင်ငံဆိုင်ရာဥပဒေ2018ဆိုတဲ့ဥပဒေမူကြမ်းတရက်ကိုကြာသပတေးနေ့ကအတည်ပြုကြောင်းကြေညာလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုအားပေးမြင့်တင်ဖို့အတွက်ဒီဥပဒေမူကြမ်းကိုအတည်ပြုတာဖြစ်တယ်လို့ဆိုပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့ကြတဲ့မြန်မာစစ်ဘက်အကြီးတန်းတာဝန်ရှိသူတွေကိုကိုယ့်လုပ်ရက်ကိုတာဝန်ခံစေဖို့ဒီဥပဒေမူကြမ်းနဲ့မှတောင်းဆိုထားပါတယ်ဒါပြင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးအဖွဲ့တွေကိုခွင့်ပြုဖို့ရိုဟင်ဂျာတွေပြန်လာနိုင်ရေးစီစဉ်ဆောင်ရွက်ဖို့နဲ့ရိုက်တာသတင်းတော်တွေဖြစ်တဲ့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လည်ပေးဖို့စတဲ့အချက်တွေကိုလည်းမြန်မာဆွေရကိုတောင်းဆိုပါရယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်အခြေခံလူ့အခွင့်အရေးကိုတော့မှမပေးဘဲညှင်းပယ်ခဲ့တာနှစ်ပေါင်း30ကျော်ကြာနေပြီလို့အမေရိကန်အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်အက်ဒ်ရိုက်စ်ကဒီဥပဒေမူကြမ်းအတည်ပြုကြောင်းကြေညာချိန်မှာပြောသွားပါရယ်အလုပ်တော်နိုင်ငံခြားရေးရာကော်မတီမှတည်ပြုလိုက်တဲ့ဒီဥပဒေမူကြမ်းဥပဒေအဖြစ်အသက်ဝင်ဖို့ကတော့အလုပ်တော်တစ်ခုလုံးကရောအထက်လွှတ်တော်မှာပါအတည်ပြုပြီးတမရကလက်မှတ်ရေးထိုးမှသာတရားဝင်ဥပဒေဖြစ်လာမှာပါခင်ဗျာ
မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇက်ရဲ့အိမ်ကိုဒီကနေ့မနေ့အစောပိုင်းမှာရဲကအတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခံမှန်းပြောဆိုမှုတွေတိုးလာနေပါတယ်။ငွေဆက်ကူတွေလှည့်ဖို့ယတနာတွေနဲ့တခြားအဖို့တန်ပစ္စည်းတွေပါတဲ့တမ်မိုဂျီလက်ကိုင်184လုံးနဲ့ခီးဆောင်လက်ဆွဲတိတာ82လုံးကိုရဲကဒီကနေ့တင်စီလိုက်တာပါ။အချင်းပြတ်ခြားစားမှုငွေကြေးခဝါချမှုတွေနဲ့ဆွဆွဲချက်တွေနဲ့မစ္စတာနာဂျစ်ကိုစုံစမ်းစစ်ဆေးနေရတဲ့တစ်စိတ်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာပါ။ကွာလာလမ်ပူမြို့ကအစီအမင်းကုနိုအဆောက်အဦတစ်ခုမှာမစ္စတာနာဂျစ်နဲ့ပတ်သက်နေတဲ့တိုက်ခန်းတွေကိုလည်းကြာရပတေးနေ့နောက်ပိုင်းကစပြီးတော့ဝင်ရောက်ရှာဖွေရမှာအဖို့ရန် PC တွေကိုတင်ယူနိုင်ခဲ့တယ်လို့အာနာပိုင်းတို့ကပြောပါတယ်I1MDB ကုမ္ပဏီရဲ့ရန်ပုံငွေတွေကိုဝန်ကြီးချုပ်အောင်နာစစ်ကအလွယ်တုံးစားလုပ်ခဲ့တဲ့အရှုပ်တော်ပုံကစုံစမ်းစစ်ဆေးနေရတဲ့ဒစိတပိုင်းအဖြစ်အခုလိုရှာဖွေတင်ဆက်မှုတွေလုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းတာဝန်ရှိသူတဦးကပြောပါတယ်
နိုင်ငံကုံတွေကြီးနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်ရက်ကြာဆွေးနွေးပွဲတွေကနေဒီကနေ့တောက်ကြနေမှာသဘောတူညီချက်ရရှိဖို့ကြိုးစားနေပါတယ်။အမေရိကန်ဗန်နာယေးဝန်ကြီးစတီးဖ်မနူချင်ဟာတရုတ်ဒုတိယဝန်ကြီးချုပ်လီယူဟီနဲ့ကိုယ်စားလှယ်အဖွဲ့ကိုဝါရှင်တန်မှာလက်ခံတွေ့ဆုံနေတာပါ။ဒီအစည်းအဝေးဟာလွန်ခဲ့တဲ့သတင်းနှစ်ပတ်ကတရုတ်နဲ့အမေရိကန်ကြားကုံတွေကြီးနဲ့ပတ်သက်ပြီးတော့မျက်မျက်တတဖြစ်အောင်ဘေကျင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတဲ့အစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုဖြစ်တယ်လို့အင်မီရောကပြောပါတယ်။ကုံတွေကုန်တိုးစီစီးချက်ကောက်ခံမယ်လို့မလာတွင်နှစ်နိုင်ငံလုံးကအပြန်အလှန်ကြီးညာပြီးတဲ့နောက်အခြေအနေတွေထပ်ဆိုးရွားမလာအောင်ရည်ရွယ်ပြီးတော့အခုလိုတွေ့ဆုံကြတာလည်းဖြစ်ပါတယ်ထရမ့်ဟာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့ဒီနေ့မှမှပြောဆိုလို့ရှိပေမဲ့တရုတ်တယ်လီဖုန်းကုမ္ပဏီကြီး ZTE လုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်ကူညီဖို့ဆန္ဒရှိကြောင်းကိုလည်းသိရတဲ့ဒီလွှတ်တော်အမတ်တွေကတော့ထရမ့်ရဲ့ရည်ရည်ချက်အပေါ်ဝေဖန်မရဖြစ်နေပါတယ်အမေရိကန်ကုမ္ပဏီဌာနကအမေရိကန်လုပ်ထုတ်ကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်လိုက်ပြီးတဲ့နောက် ZTE ကုမ္ပဏီဟာသူပိုင်ဆိုင်ရုံတစ်ခုနဲ့အဓိကကျတဲ့လုပ်ငန်းတွေကိုရပ်ဆိုင်းလိုက်ရပါတယ်။အမေရိကန်တို့ပစ္စည်းတွေတက်ဆင်ထားတဲ့ပို့ကုန်တွေကိုတရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကိုရောင်းချနေတာဖြစ်ပြီးဒါဟာအမေရိကန်ရဲ့ကုမ္ပဏီတာမြင့်ချက်တွေပေါ်ချိုးဖောက်နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့တွေပူးပေါင်းပြီးတော့အကြမ်းဖက်မှုတပ်မြန်နိုင်ငံရေးနဲ့ခုခံကာကွယ်မှုဆိုင်ရာတနစ်သာစီရေးလေ့ကျင့်မှုပိတ်ပဲ့အခမ်းအနားကိုဒီကနေ့တောက်ကြနေမှာကျင်းပပါရယ်ဖိလစ်ပိုင်နဲ့အမေရိကန်တပ်သား 8,000 နေပါတို့ရဲ့စီရေးလေ့ကျင့်မှုတွေမှာကန်တက်လေ့ကျင့်ခန်းတွေလူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတာနဲ့တဘာဝပေးအန်ရဲ့တင်သူတွေကဲဆဲရေးလေ့ကျင့်ခန်းတွေကိုပူရဲလေ့ကျင့်ခဲ့တာပါအမေရိကန်နဲ့ဖိလစ်ပိုင်တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုသမ္မတရိုဒရီဂိုဒူတာတေးကစန့်ကျင်ပြောဆိုခဲ့ပြီးတဲ့နောက်ပူရဲစီရေးလေ့ကျင့်မှုတွေကို2019မှာရှော့ချခဲ့တာပါဒေသခံတွေကဘာလီခါတန်လို့ခေါ်တဲ့စီရေးလေ့ကျင့်မှုချို့မှာဂျပန်နဲ့ဩစတြေးလျတပ်ဖွဲ့တွေလည်းဒုတိယအကြိမ်အဖြစ်ပါဝင်ခဲ့ကြပါတယ်ရှင
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာကိုနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပေးပါမယ်။ပထမဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေပေါ်တုံ့ပြန်အရေးယူဖို့ရည်ရွယ်ပြီး American Outlook တော်နိုင်ငံခြားရေးရာကော်မတီကဥပဒေကြမ်းတစ်ခုကိုအတည်ပြုလိုက်တာဟာအကျိုးမရှိနိုင်တဲ့အတွက်ပြန်လည်စဉ်းစားဖို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ကြက်တဲနဲ့ပတ်သက်လို့နိုင်ငံတကာကဖိအားပေးနေတဲ့အချိန်မှာအခုလိုအမေရိကန်ကဥပဒေကြမ်းတရက်ကိုပြဋ္ဌာန်းပြီးအရေးယူဖို့ပြင်ဆင်လာတဲ့အပေါ်တုံ့ပြန်ချက်တွေနဲ့သဘောထားအမြင်တွေကိုကိုညံဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်
။ဘာမာအက်2018ဥပဒေမူကြမ်းကို American Outlook တော်နိုင်ငံခြားရေးရာကော်မတီကမေလ18ကြာသပတေးနေ့မှာအတည်ပြုလိုက်ကြတာဖြစ်ပါတယ်။ American Outlook တော်အနေနဲ့ရခိုင်အရေးတောင်းဆိုချက်တွေပါတဲ့ဘာမာအက်2018ဥပဒေကြမ်းကိုအတည်ပြုလိုက်တာဟာကောင်းကျိုးထက်ဆိုးကျိုးတွေကိုသာဖြစ်ပေါ်စေမှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီက VOA ကိုပြောပါတယ်
။ဘာမှအဲဒီတော့ဒီဆမ္မတ်ချင်းအားဖြင့်အတူတူကျွန်တော်တို့ကစဉ်းစားဖို့ပြောချင်တယ်။အတူတူကဘာဖြစ်နိုင်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့တင်းသားဒီကိစ္စမှာဒီလိုဖြည့်ချင်းတက်တာပါလဲဆိုတော့တင်းသားဒီကဒီမြန်မာနိုင်ငံပြန်လာဖို့အကြံအလို့ဟာကိုမြန်မာနိုင်ငံသဘောတူညီစွာဆောင်ရွက်ဖို့ဒါကိုတွန်းအားပေးဖို့လိုတယ်။အဲ့တော့မှာဟိုဒီနာဒီရဲ့တစ်ဆက်တစ်ဆက်ပြောကြည့်ဒီနောက်ပြည်မားတွေပေါ်မှာထိခိုက်ပြီးတော့မြန်မာနိုင်ငံကိုအပြစ်ပေးပြီးတော့ဒါတွေလက်ခံဖို့တိုက်တွန်းမယ်ဆိုတာကတော့ဒါကလက်ပြီးချိန်မှနေသိပ်ပေါ်နေတယ်ဖြစ်ဖြစ်ဖြစ်လိုက်တဲ့တိုက်တွန်းချက်မျိုးကဒီနာဒီရောမြန်မာရောမြန်မာနိုင်ငံသဘောတူညီတဲ့အတိုင်းဆောင်ရွက်ဖို့ဆိုတာမျိုးဖြစ်ပြင်းတယ
်မြန်မာနိုင်ငံမှာဆီအစိုးရလက်ထက်ကနေရတားလက်ထက်အာဏာအပြောင်းလဲတွေဖြစ်လာစီရင်မှာအမေရိကန်ပြည်ထောင်စုကတန်တမာအေးရဂျိုးပန်းဆောင်ရွက်မှုတွေအပါအဝင်ဖိအားပေးမှုတွေရှိခဲ့တာပါဒေါန်ဆန်းစုကြည်တို့ရဲ့ NLD အစိုးရတက်လာပြီးနောက်ပိုင်းအမေရိကန်အောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့အရေးယူနိုင်ဖို့အခုလိုဥပဒေကြမ်းအတည်ပြုဆောင်ရွက်လာတာတွေကြောင့်ပဋိပက္ခတွေပုံမပြင်းထန်စေမှာဖြစ်တာကြောင့်ဥပဒေအဖြစ်အတည်မပြုခင်မှာပြန်လည်သုံးသပ်စေချင်တယ်လို့သမ္မတရုံးပြောခွင့်ရဦးစော်ဒေကပြောပါဗျ။အမေရိကန
်မြန်မာစုပိုင်းကတော့ကျွန်တော်တို့ကတော့ကျွန်တော်တို့နိုင်ငံကိုအစဉ်အပြိုက်ပေါ်တော့ဒီလိုဒီပြောင်းရေးပြန်လည်တည်နေတယ်ကကျွန်တော်မယားဒီကအမေရိကန်ခံစားနာကိုလေ့ထားတယ်။ဆိုတော့ပေါ့နော်ကျွန်တော်တို့အခုဒီတိအချိန်ကြီးနဲ့ကျင်းသွားပြီးတော့ဒီလိုတိုက်တွန်းချက်တွေလုပ်လာမယ်ဆိုရင်မြန်မာနိုင်ငံအတွက်မြန်မာနိုင်ငံအတွင်းကဆောင်ရွက်ချက်တွေပေါ်မှာစိုးစိုးထိခိုက်မှုတွေဖြစ်လာနိုင်တယ်။ကျွန်တော်တို့ပြည်ပနိုင်ငံတကာကအလုံးစည်းအားကိုပုံမှန်ပြီးတော့ချက်စီတဲ့ဆောင်ရွက်ချက်တွေကကျွန်တော်တို့ပြည်ထဲမှာပို့ပြီးတော့ပြည်ပခါတွေပြင်ဆင်နေကြတယ်ဆိုတော့ကျွန်တော်ပြောချင်တယ်။ဒီဟာကအဲ့ဒါအခုဟိုတရားဝင်ဟိုဥပဒေရှိဒီလေးကတော့ကျွန်တော်တို့ကတိုက်တွန်းနေတယ်။ဒါနဲ့သုံးသပ်ဆိုကြနဲ့သုံးသပ်ပြည်နယ
်ရခိုင်ပြည်နယ်အကြတဲ့နေနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဖိအားတွေပေးနေတဲ့အထက်မှာအခုနောက်ဆုံးအမေရိကန်ကဥပဒေတရပြဋ္ဌာန်းအရေးယူဖို့ပြင်ဆင်လာတာလဲပါဝင်တာပါမြန်မာအစိုးရဘောဒီလိုနိုင်ငံတကာရဲ့ဖိအားတွေရှော့ချနိုင်ဖို့ဆိုရင်မြန်မာနိုင်ငံရဲ့လွှတ်တော်တွေအနေနဲ့တန်တမာရေးလမ်းကြောင်းအရအားထုတ်ဆောင်ရွက်တယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကမြင်ပါတယ်
လက်ရှိအခြေအနေမှာပေါ့လေမြန်မာနိုင်ငံပေါ်မှာဒီနိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့တော့ဖိအားပေးတာတွေများလာတာကိုတွေ့ရတယ်။နောက်အချက်တဲလည်းပဲများလာတာတွေ့ရတယ်။အဲ့ဒီအခြေအနေမျိုးမှာကျွန်တော်မြင်တာတော့တော့မြန်မာအစိုးရတော့လွတ်တော်ကြီးတော့တက်မတော်အနေနဲ့ဖိအားများလာရင်နိုင်ငံတကာနဲ့ဖြည့်ပြည့်ဆက်ဆံမှုကိုပို့ပြီးတော့တော့ချက်ထွင်မှုလိုအပ်တယ်။တော့ပို့ပြီးတော့ထိထိရောက်ရောက်တော့ဖြည့်ပြည့်ဆက်ဆံရှင်းလင်းနိုင်မှုလိုအပ်တယ်လို့မြင်တယ်အထူးသဖြင့်တော့ပေါ့လေဒါအမေရိကန်ကွန်ဂရက်လွှတ်တော်ရဲ့ဆောင်ရွက်ချက်ဖြစ်တဲ့အတွက်ကြောင့်မလို့တော့မြန်မာနိုင်ငံရဲ့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တွေအနေနဲ့ဒီ app နဲ့ပတ်သက်ပြီးတော့ဟလာအသေးစိတ်လေ့လာပြီးတော့တော့ဘယ်လိုပုံစံမျိုးပေါ့လေတော့ lobby လုပ်လို့ရမလဲနောက်ပြီးတော့ဘယ်လိုပုံစံမျိုးဟလာဖြည့်ရှင်းလို့ရမလဲဘယ်လိုပုံစံမျိုးထိတွေ့ညှိနှိုင်းဆောင်ရွက်ဖို့ဖြစ်နိုင်မလဲဆိုတာကိုဟိုဆန်းစစ် ဖော်ဆောင်မှုအရေးကြီးတယ်လို့အဲ့လိုမြင်ပါတယ
်။ဘာမာအက်2018ဥပဒေမူကြမ်းထဲမှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကကိုယ်လုပ်ရအတွက်တာဝန်ခံစေဖို့ကိုလည်းတောင်းဆိုထားပါတယ်။မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာကစွပ်စွဲနေသလိုလူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားတာမျိုးမရှိကြောင်းငြင်းဆန်ထားပြီးကျူးလွန်သူတချို့ကိုလည်းအရေးယူအပြစ်ပေးထားကြောင်းပြောဆိုထားပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့ဥပဒေဂျန်နဲ့မှာတော့ရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရမှာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေကိုဝင်ဝင်ပြုဖို့နဲ့ရိုဟင်ဂျာတွေနေရပ်ပြန်လာနိုင်ရေးအမြန်စီစဉ်ဆောင်ရွက်ပေးဖို့တို့အပြင်ရခိုင်ပြည်နယ်ကအခြေအနေတွေကိုသတင်းရယူရင်းဖမ်းဆီးခံရတဲ့ Writers သတင်းနောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအမြန်ပြန်လွှတ်ပေးဖို့စတဲ့အချက်တွေကိုလည်းတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးခဲ့တာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့မြန်မာနိုင်ငံကို9ရက်ကြာခရီးရောက်ရှိနေတဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးစားနပ်ရိက္ခာဖူလုံရေးဖွံ့ဖြိုးမှုအစီအစဉ်အပါအဝင်ရခိုင်ပြည်နယ်အရေးနဲ့ဒုက္ခသည်အရေးစတာတွေကိုအပြုသဘောဆွေးနွေးခဲ့တယ်လို့ပြောဆိုလိုက်ပါတယ်။ရန်ကုန်မြို့ American Center မှာကျင်းပတဲ့ USAID အကြီးအကဲ Mark Green နဲ့ Media စကားဝိုင်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဒေါက်ခင်ဆိုးဝင်းကပြောပြပေးမှာပါ။
ကောင်းပါပြီ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency အကြီးအကဲ Mark Green က American နိုင်ငံသားဝင်ကြီး Mike Pompeo ရဲ့တာဝန်ပေးချက်အရမြန်မာနဲ့ Bangladesh နိုင်ငံကိုခရီးထွက်ခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီကနေ့နေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ရခိုင်ပြည်နယ်အရေးအပြုသဘောဆွေးနွေးခဲ့တယ်လို့အခုလို့ပြောပါတယ
် From Bangladesh obviously we've come here to Burma had a good meeting not just with the state council this morning but with some of the officials who
ကျွန်တော် Bangladesh ကနေမြန်မာပြည်ကိုလာခဲ့တာပါဒီနေ့မနက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောဖွံ့ဖြိုးရေးဆိုင်ရာတာဝန်ရှိသူတချို့နဲ့ပါကောင်းကောင်းဆွေးနွေးဖြစ်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုလက်တွေ့ကင်တွေ့နေရတဲ့တာဝန်ရှိသူတွေနဲ့အပြုသဘောဆွေးနွေးခွင့်ရခဲ့ပါတယ်မြန်မာနဲ့ Bangladesh နိုင်ငံကိုလာရောက်ပြီးတော့အကျိုးကြောင်းနားထောင်မယ်လေ့လာအကဲဖြတ်ပြီးနိုင်ငံသားရေးဝန်ကြီးကိုတင်ပြဖို့ဖြစ်ပါတယ်အမေရိကန်အနေနဲ့ထိရောက်တဲ့ခန်းကဏ္ဍကနေဘယ်လိုပံ့ပိုးမလဲဆိုတာကိုသုံးသပ်ပြီးတော့မူဝါဒချမှတ်နိုင်ဖို့ဖြစ်ပါတယ
်။ USAID အကြီးအကဲ Mark Green ဟာဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်း Cox's Bazar မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေအနေနဲ့ဆန္ဒအလျောက်ဘေးကင်းလုံခြုံတိတ်ခါရှိစွာနေရရင်ပြန်လာနိုင်ရေးအတွက် American ပြည်ထောင်စုကတအားသ၍လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ရန်ပုံငွေ American Dollar 44သန်းပံ့ပိုးဖို့ရှိတယ်လို့လည်းဆိုပါတယ်။အဲ့ဒီအထောက်ပံ့ငွေ American Dollar 44သန်းအနည်းတန်း30ကဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေအတွက် WFP ခေါ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကတာဝန်ယူမှဖြစ်ပြီးတော့ဒေါ်လာ14သန်းကတော့မြန်မာပြည်တွင်းရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေအတွက်လူသားချင်းစာနာမှုအထောက်အပံ့နဲ့ဖွံ့ဖြိုးမှုအကူအညီတွေအတွက်ဖြစ်တယ်လို့လည်းပြောပါတယ်။ USAID ရဲ့မြန်မာနိုင်ငံအတွင်းဖွံ့ဖြိုးမှုအကူအညီတွေနဲ့ပတ်သက်ပြီးအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ဆွေးနွေးဖြစ်တဲ့အကြောင်းကို Mr. Mark Green ကအခုလိုပြောပါတယ်။
I'm also here because this is a very important country to USAID and we have a very broad
ကျွန်တော်ဒီကိုလာတာဟာ USAID အတွက်မြန်မာနိုင်ငံဟာအရေးကြီးတဲ့နိုင်ငံဖြစ်လို့ပါပဲကျွန်တော်တို့နယ်ပယ်အတော်များများမှာအကူအညီတွေပေးနေပါတယ်စားနပ်ရိက္ခာဖူလုံရေးနဲ့ပတ်သက်ပြီးတော့အကူအညီပေးနေတာနှစ်အတော်ကြာခဲ့ပါပြီဒီစားနပ်ရိက္ခာဖူလုံရေးနဲ့ပတ်သက်လို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလေးပေဆွေးနွေးခဲ့တာပါဒါတွေမကပါဘူးကဘာတဝမ်းကျန်းမာရေးအစီအစဉ်တွေမြန်မာပြည်တွင်းအဆုတ်ရောဂါပပျောက်ရေးကြိုးပမ်းမှုတွေမှာကူညီနိုင်တာကိုလည်းကျွန်တော်တို့ဂုဏ်ယူပါတယ်
မြန်မာပြည်တွင်ဖွံ့ဖြိုးရေးဆောင်ရွက်တဲ့နေရာမှာပြည်သူလူထုအတွက်တရားအကျိုးသက်ရောက်စေမယ့်တာဝန်သည့်စီမံအုပ်ချုပ်ရေးစနစ်ထွန်းကားစေဖို့အတွက်လည်း USAID ကလူထုအခြေပြုအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်း Mr. Mark Green ကပြောပါရယ် USAID အနေနဲ့မြန်မာနိုင်ငံအတွက်2018ခုနှစ်ကနေဒီကနေ့အထိဖွံ့ဖြိုးမှုအကူအညီစုစုပေါင်းဒေါ်လာတန်း300ပေးအပ်ခဲ့ပြီးဖြစ်တယ်လို့ USAID တာဝန်ရှိသူတွေကပြောပါရယ် USAID အကြီးအကဲ Mark Green နဲ့သူလူဦးရေဒုက္ခသည်နဲ့ရှစ်ပြောင်းနေထိုင်သူများအရေးဆိုင်ရာ American လက်ထောက်နိုင်ငံသားရေးဝန်ကြီး Max Torella နဲ့ USAID လက်ထောက်အုပ်ချုပ်ရေးမှူး Gloria Steele တို့လည်းလိုက်ပါလာခဲ့ကြပါတယ်။မနေ့ပြန်စနေနေ့မှာတော့လူထုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဆွေးနွေးဖို့စီစဉ်ထားပါတယ်ရှင
်။ရရှိများရှင်။ဒီလိုဆက်ရဆက်ကြီးနဲ့ညီညာရေးမကြတဲ့ခင်ကတောင်းဆိုဆန္ဒပြပွဲတွေမှာ
ခွင့်ပြုချက်မရဘဲဆန္ဒပြခဲ့ကြတဲ့အတွက်ငင်းချမ်းစွာစုဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆိုင်ရာဥပဒေပုံမှ19ပုံမှ20တို့အပြင်အတိအပြည့်မှုပုံမှန်50ရိုးနဲ့ပါတရားစွဲဆိုအရေးယူခံထားရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီ။တရားစွဲဆိုအရေးယူမှုတွေအတွက်ရင်းကျော်ပိတ်ဆို့မှာလူမှုကြားအထက်တလန့်ဖြစ်မှာဆိုလို့ဆိုပြီးတော့စနားပြပွဲတွေကိုခွင့်ပြုချက်မပေးခဲ့တဲ့အာဏာပိုင်တွေမှာတာဝန်ရှိပါလား။ဒါမှမဟုတ်ခွင့်ပြုချက်မရဘဲစနားပြစုဝေးသူတွေမှာအပြစ်ရှိနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလာအစီအစဉ်ကကြိုဆိုပါရစေ။
ဒါရှင်တို့အခုနားဆင်နေကြရတာကတော့ VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဆိုင်ရာသတင်းတပုတ်ကိုတင်ပြကြပါမယ်။ကချင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုဖြစ်တဲ့ KIA နဲ့မြန်မာစစ်တပ်ကြားမကြသေးခင်ကတိုက်ပွဲတွေကြောင့်ဒေသခံထောင်နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးကြရတဲ့အဖြစ်ကိုဆယ်စုနှစ်ချီဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေအပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်တဲ့သဘောထားတွေထွက်ပေါ်လာနေပါတယ်။တက်ကြွလှုပ်ရှားသူတွေရဲ့စီရဲဆေးရီလှုပ်ရှားမှုတွေလည်းပေါ်ပေါက်လာခဲ့ပါတယ်။ဒီအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်
။မြန်မာစစ်အုပ်နဲ့ပြစ်ခတ်ရဆေးရီသဘောတူညီချက်2011ခုနှစ်မှာပြစ်ပျက်ခဲ့ပြီးတဲ့နောက်မကြာခဏလက်နက်ကင်ပြစ်ခတ်တွေကြုံနေရတဲ့ကချင်လက်နက်ကင်တပ်ဖွဲ့ KIA နဲ့မြန်မာစစ်တပ်တို့ကြားဧပြီလကစလို့တိုက်ပွဲတွေတကြောပြန်ပြင်းထန်လာရကထောင်နဲ့ချီရဲ့ဒေသခံတွေလည်းပြေးလို့ရထွက်ပြေးတိမ်းရှောင်ကြရတာပါ။တပ်ဖွဲ့တွေကပြိမ့်မိနေကြတဲ့ဒုက္ခသည်တွေထဲမှာတော့အမျိုးသမီးတွေနဲ့ကလေးငယ်တွေအပြင်တက်ကြီးရွယ်တွေလည်းပါဝင်ခဲ့ကြပါတယ်
။ချီခုံရထထဦးတော်ဆိုင
်တရားရုံးရှိနေပြီလို့ဆိုတဲ့ကချင်စစ်ရှောင်းဘောက်ကစနေရက်ကြာတောထဲမှာစာရေးစာပြက်လက်ပြီးထိတ်လန့်တကြားနေခဲ့ရတဲ့အကြောင်းဂျင်းဖော့ပါသာစကားနဲ့ပြောဆိုသွားတာပါ။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယူ UNOCHA ရဲ့ဒီလဆမ်းပိုင်းထုတ်ပြန်တဲ့အစီရင်ခံစာမှာတော့လက်နက်ကင်ပြစ်ခတ်တွေကြောင့်ကချင်ပြည်နယ်တွင်အိုးအိမ်ဆွန့်ခွာတိမ်းရှောင်ရသူ6800လောက်တည်ရှိကြောင်းဖော်ပြထားပါတယ်။စစ်ရှောင်းဒုက္ခသည်တွေဟာဒေသတွင်းကခရီးရန်ဖျားကြောင်းနေ IDP ပြည်ရင်းဒုက္ခသည်စခန်းတွေနဲ့ဆွေမျိုးသားချင်းတွေထံခိုးလုံနေထိုင်ခဲ့ကြရပြီးပြည်ရင်းပြည်ပစာနာမှုအကူအညီပေးအဖွဲ့တွေတွားရောက်ကူညီဖို့လည်းအခက်အခဲရှိတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ UNOCHA ကြီးကမက်ကတ်စကတော့တိုင်းရင်းသားဒေသတွေကလက်နက်ကင်ပြစ်ခတ်တွေကြောင့်ဒေသခံတွေအတိတ်ဒုက္ခရောက်နေကြရတယ်လို့ဆိုပါတယ်
။ Many of the people up in Kachin and Shan have been displaced multiple times in their lifetimes.
ကချင်နဲ့ရှမ်းပြည်နယ်ကလူအတော်များများဟာသူတို့ဘဝမှာအချိန်ချင်းအိုးအိမ်ဆွန့်ခွာရပူပါတယ်။ဒုက္ခသည်စခန်းတွေမှာလည်းလူတွေတော်တော်များပါတယ်။ဒီစခန်းတွေဟာလည်းတခါတလေလုံခြုံမှုမရှိတတ်ပါဘူး။
စစ်ပွဲတွေကြောင့်ဒေသခံတွေဒုက္ခရောက်ရတဲ့အခြေအနေတွေအဆုံးသတ်ဖို့တက်ကြွလှုပ်ရှားသူတွေပြည်ရင်းပြည်ပကကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါစစ်ပွဲတွေအဆုံးသတ်ဖို့တိုက်ပွဲတွေကြားပြိမ့်မိနေသူတွေကိုအမြန်ဆုံးကယ်ထုတ်ဖို့မြန်မာနိုင်ငံကနေရာတော်တော်များများဆန္ဒပြခဲ့သူတွေကတချို့ကိုအာဏာပိုင်တွေအရေးယူတာတွေရှိခဲ့ပေမဲ့ကချင်တိုင်းရင်းသူစွဆိုင်တွေတို့လိုတက်ကြွလှုပ်ရှားသူတွေကတော့ဆက်လက်လှုပ်ရှားသွားဖို့ဆုံးဖြတ်ထားကြပါတယ
်အရေးယူခံရတဲ့အပိုင်းမှာကျမတို့တွေကြောက်လည်းမကြောက်ပါဘူးဘာဖြစ်လို့ဆိုတော့ကျမတို့လုပ်တဲ့ထဲမှာအမားမပါဘူးကျမတို့လူငယ်တွေတောင်းဆိုနေတာပိတ်မိတဲ့ပြည်သူတွေလူမြောက်ဖို့ဆိုတဲ့အပိုင်းဖြစ်ဖြစ
်ပြည်ရင်းညီငယ်ရင်းနဲ့တပ်ပွဲတွေကြားပိတ်မိနေသူတွေကိုကယ်တင်နိုင်ရင်မချားရင်ကတောင်းဆိုလှုပ်ရှားမှုတွေကအာဏာပိုင်တွေအရေးယူခံရသူပေါင်းဟာအခုဆိုရင်40ကျော်သွားပါပြီဆန္ဒပြလှုပ်ရှားမှုတွေကိုခွင့်ပြုချက်မရဘဲလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်နဲ့ဒီထဲကအများစုတော့ငင်းချမ်းစွာစူဝေးခွင့်နဲ့စီတန်းလက်လက်ခွင့်ဆရာဥပဒေပုံမှန်19ပုံမှန်20တို့အပြင်အတိအပြည့်မှုပုံမှန်900တို့နဲ့ပါအရေးယူထားရလဲဖြစ်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးပြောပြပေးခဲ့တာပါအခုဆက်ပြီးတော့ချင်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်ချင်းပြည်နယ်အတွင်းမှာစီမံကိန်းလုပ်ငန်းတွေအကောင့်ထဲပုံမှုနှောက်နေတာကြောင့်ပြည်နယ်ဝန်ကြီး၃နေရာပြောင်းလဲပေးဖို့ပြည်နယ်လွှတ်တော်ကနေနိုင်ငံတော်သမရထံတင်ပြချက်အရချင်းပြည်နယ်စီပင်သာရာရေးဝန်ကြီးတဦးကိုနှုတ်ထွက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီလိုနှုတ်ထွက်ရတဲ့ဖြစ်စဉ်ပေါ်ချင်းနိုင်ငံရေးပါတီတွေနဲ့ချင်းလူမှုအဖွဲ့အစည်းတွေကြားဝေဖန်မှုတွေလည်းရှိနေပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါနိုင်ငံတော်သမ္မတဦးဝင်းမြင့်ကနေချင်းပြည်နယ်ဆိုရဖွဲ့ဝင်စီပင်သာယာရေးဝန်ကြီးစလိုက်အိုင်ဆက်ခင်ကိုရာဇူးကနေနှုတ်ဆက်ခွင့်ပြုကြောင်းထုတ်ပြန်ခဲ့တာပါ ချင်းမြင့်တဲ့အတွင်းစီမံကိန်းအကောင့်ထဲပေါ်မှုတွေနောက်နေ့နေတာတွေကြောင့်တာဝန်ကလည်းနှုတ်ထွက်ခဲ့တာဖြစ်ကြောင်းစီပင်တရားရေးဝန်ကြီးဆလိုင်းအိုင်ဆက်ခင်ကပြောပါရယ်အဓိကကျွန်တော်နှုတ်ထွက်တာကတော့အခါမြပြစီမံကိန်းရေဟာကာဇီတိဆောက်မှုရေဖလန်ရေဒီရေစီမံကိန်းပေါ့နော်ဒီလုံကတုံးခုမှာတမကလာအတွင်းအချိန်ကြီးပြီးစီအောင်ကျွန်တော်မဆောင်ရွက်နိုင်တဲ့ကိစ္စမျိုးပေါ်ပေါက်ခဲ့တယ် Jigu, not to quibble, Pipare. Slide and second hand, Ludu Chibu, Poisima, Losha Tao, when you had to do Pipido. Natasanga, you got Webby, and Naya and Eddie Bantigane, Chimine, Sibin Daya, you won't GP, Tao won't be a Kankayarawa. Sibin Daya, you won't GH, Slide and second, Yadugane, and now be here and a Batalu, Chimura Democratic Party, two immune, Slide Jail Pitanga, Hulu Mimare.
Do not try a Jonji or Titi Jaja, Matina and the Kajaro, Ludu, one area of that. ကျွန်တော်အကြောင်းပြချက်အကြောင်းရင်းအတိအကျကိုဒီဖို့လူလိမ့်နေခြင်းနဲ့အနိုင်ငံကြီးပြောခါလာဟိုပုဂ္ဂိုလ်ကြီးတို့ရှင်းရှင်းကြားတယ်မှာလက်ထပ်ပြင်ဆက်တော့ဖွင့်နေအစရဖွင့်ရမှာမတက်ရလားနောက်ဒီဆက်တော့ဘာထားလဲသူနေတယ်မတည်ဘူးဆိုတော့ပုဂ္ဂိုလ်ကြီးတက်တက်ညာဖြစ်နေတလားဒါရရဟိုရှင်းရှင်းလင်းလင်းရှိနေလို့ကျွန်တော်ထင်နေပေါ့ဗျာ
ကျွန်တော်ကမှန်တိုင်းတာတခုတက်တက်နဲ့ဆိုရင်တော့အထက်တော်ကိုစုမဲ့ဝန်ကြီးတွေတော့ရှိနေမှာပဲလေကျွန်တော်အဲ့လိုပဲယူဆနေပေါ့ဗျာချင်းပြည်နယ်လှုပ်တော်ကနေဝန်ကြီး၃ဦးကိုပြောင်းလဲပေးဖို့သမ္မတကိုတင်ပြထားရမှာစီပင်ဝန်ကြီးဆိုင်အိုက်ဆက်ခင်ကတော့နှုတ်သက်ခွဲပြုတာကြောင့်ဂျန်နဲ့ဝန်ကြီး၂ဦးကိုနေရာလဲသွားဖို့အစီအစဉ်ရှိကြောင်းသတင်းတွေပေါ်ထွက်နေပါတယ် ဒီလိုသတင်းပေါ်ထွက်နေတဲ့ပုံမှာချင်းပြည်နယ်ဆိုရစံပြူကြီးမွေးမြူကြီးတက်တော့နဲ့တတ်တူဝန်ကြီးဥမှန်ဟင်းတာကခုလိုပြောပါရတယ်အဲ့ဒါတော့ကျွန်တော်ပေါ်ပြီးဒီနေ့ကိုသတင်းစာထဲမှာဖတ်တဲ့ဟာနဲ့ဒီတိုင်းပါပဲကျွန်တော်ဗမာဆက်ကျင်းမှုမရှိပါဘူးနော်စီပီဝန်ကြီးဆိုင်းအိုက်ဆက်ခင်ကိုတာဝန်ကနေနှုတ်သက်စေခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးချင်းလူသူအခြေပြုဖွဲ့တွေက
ူအများများကြီးရှိမှာပဲသူဘာဖြစ်လို့ဖြစ်ခိုင်းတာလဲထူတာလဲကျွန်တော်ကတော့မသိဘူးဒါနဲ့သူကလည်းတက်ကြွတယ်လမ်းစားနေနေရာတိုင်းမှာထိမ်မှနေတယ်ဆိုတော့တချို့အတွက်ပဲမနာလိုဖြစ်မှာပေါ့
ချင်းမင်းရဲ့ဝန်ကြီးတွေနဲ့က NLD ပါတီဝင်မဟုတ်သူဆလိုင်းအဆက်ခင်ဟာအကြဖက်လူမှုအဖွဲ့အစည်းကနေဖြစ်ပြီးလူမှုရေးဝန်ကြီးဥပောင်လုံးမင်းထံကတော့ဇူမီဒီမိုကရေစီဖွဲ့ချုပ်ကဖြစ်ပါတယ်ပယ်ပါတီဝင်ဖြစ်ဖြစ်ချင်းမင်းနဲ့ဆိုတကယ်လောက်လောက်တဲ့လူတွေကိုတာဝန်ခံအပ်ဖို့လိုလားတယ်လို့လဲကိုနှုံရှမ်းတွင်ကပြောပါတယ်နိုင်ငံတော်သမ္မတတေဦးဝင်းမြင့်တာဝန်ယူနေတဲ့ကာလအတွင်းမှာပရမစုံပြည်နယ်ဝန်ကြီးတူတာဝန်ကနေနှုတ်ဆွေးရတဲ့ဖြစ်စဉ်တစ်ခုဖြစ်သလိုပြည်ထောင်စုဝန်ကြီး6ဦးနဲ့ပြည်နယ်ဝန်ကြီးချုပ်3ဦးအပြောင်းလဲရှိနိုင်မယ်လို့လဲအတိမပြုတ်နိုင်သေးတဲ့သတင်းတွေကလည်းကြဲကြဲပြန့်ပြန့်ပေါ်ထွက်နေပါတယ်သမ္မတဦးဝင်းမြင့်ရဲ့မြန်မာနှစ်သစ်ကူမိခုံပြောကြားရမှာတော့ပြုပြင်ပြောင်းလဲရေးနဲ့အံကွင်ခွင်မကျတဲ့နေရာတွေမှာလိုအပ်ရင်လိုအပ်သလိုတော်လက်ဆက်မြက်ပြီးတော့အရေးသွေးရှိတဲ့လူစားလဲရွားမှာဖြစ်ကြောင်းကိုလည်းဂရိပြုပြောဆိုထားပါတယ်ခင်ဗျာ
နိုင်ကွန်းအင်တရင်ပေးပို့ခဲ့တာပါမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့အမျိုးသမီးကန္တာတူတာစုံလင်အမေရိကန်တခွင်နဲ့သိပ္ပံတဲ့နီးပညာကဏ္ဍတွေကိုနားဆင်ကြားဖို့ရှိပါရဲ့ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့တောက်ချန်နေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ19 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယနာရီဝက်မှာတော့အမျိုးသမီးကဏ္ဍမှာဆိုရင
် Central Intelligence Agency Gina Haspel of Kentucky
အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အပတ်စဉ်ဒါအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တူတာဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုပထမဆုံးတော့အမျိုးသမီးဆိုင်ရာကဏ္ဍမှာအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားမှုအဖြစ် Gina Haspel ကိုခန့်ထားဖို့အမေရိကန်အထက်လွှတ်တော်မှာကြားသာပေးနေကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အတည်ပြုပေးလိုက်ပါပြီ။ CIA မှာနှစ်ပေါင်း30ကျော်တာဝန်ထမ်းဆောင်လာခဲ့တဲ့ Haspel အပေါ်ဝေဖန်မှုတွေရှိပေမဲ့သူကအမေရိကန်ပြည်ထောင်စုမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကြီးမားဆုံးခြေနေတွေကိုရင်ဆိုင်ကင်တွယ်နိုင်ဖို့ရည်ချင်းပြေဝသူဖြစ်တယ်လို့တချို့အထက်လွှတ်တော်အမတ်တွေကသုံးသပ်ကြပါတယ်အကြောင်းစုံကိုဒေါ်လလတန်းကစူးစီးတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
Nomination Central Intelligence AgencyGina Haspel of Kentucky to be direct.
American CIA ဘူထောက်လှမ်းရေးဌာနရဲ့90တိုင်းမှာပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးအဖြစ် Gina Haspel ကိုခန့်အပ်ဖို့အတည်ပြုကြောင်းထက်လွတ်တော်ကကြာသာပြီးနေကအခုလိုကြေညာခဲ့တာဖြစ်ပါတယ်။သမ္မတ Trump ကမလကအမေရိကန်နိုင်ငံသား၏ဝင်ကြီးသစ်ဖြစ်အမည်တင်သွင်းခဲ့သူ CIA ညွှန်ကြားရေးမှူး Mike Pompeo ရဲ့နေရာမှာအစားထိုးခန့်အပ်ဖို့အထက်လွှတ်တော်က CIA လက်ထောက်ညွှန်ကြားရေးမှူးလည်းဖြစ်လက်ရှိယာယီညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်နေသူ Gina Haspel ကို Democrat နဲ့ Republican Party နှစ်ရတူကထောက်ခံမဲ54မဲကန့်ကွက်မဲ45မဲနဲ့အခုလိုအတည်ပြုလိုက်တာဖြစ်ပါတယ်။ Al-Qaeda အကြမ်းဖက်သမားတွေကိုရက်စက်တဲ့စစ်ဆေးမိမျက်မှုတွေ CIA ကပြုလုပ်ခဲ့မှုနဲ့ပတ်သက်လို့ Gina Haspel ကို Republican အထက်လွှတ်တော်မှ2ဦးလိုဖြစ်ကြတဲ့ Kentucky ပြည်နယ်က Rand Paul နဲ့ Arizona က Jeff Flake တို့ကကန့်ကွက်ခဲ့ကြပြီးဥနောက်ကင်ဆယ်ရောဂါကြောင့်ဆေးကုသမှုခံယူနေလို့လွှတ်တော်ကိုမတက်ရောက်နိုင်တဲ့ Arizona ပြည်နယ်ကအထင်ကျအထက်လွှတ်တော်မှ John McCain ကလည်းကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ Democrat ထက်လွှတ်တော်မှ6ဦးတို့ကထောက်ခံခဲ့ကြတဲ့အတွက်ခုလိုအတည်ပြုနိုင်ဖို့မဲအလုံလောက်ရရှိခဲ့တာဖြစ်ပါတယ်။ဒီမိုကရက်ဘက်ကထောက်ခံတဲ့ Virginia ပြည်နယ်ကထက်လွှတ်တော်မှ Warner က Haspel နဲ့တွေ့ဆုံမိမြန်ပြီးသူ့အနေနဲ့စိတ်ပြောင်းခဲ့တာဖြစ်ပါတယ်။ Haspel ဟာသမ္မတ Trump ပြားပေးမှုကိုခံမဲ့သူမဟုတ်ဘဲနိုင်ငံတော်ဝန်ကိုကြည်ပြွန်အောင်ထမ်းဆောင်နေမဲ့သူဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းထက်လွှတ်တော်မှ Warner ကမဲမပေးမီလွှတ်တော်မှအခုလိုပြောခဲ့ပါတယ်
။ I furthermore believe that she is someone who will push back and push back strongly against any
CIA မှာတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားနဲ့အမျိုးသမီးတွေရဲ့ဂုဏ်သိက္ခာကိုထိခိုက်စေမဲ့ညွန်ကြားချက်မျိုးပေးဖို့သမရကကြိုးစားရင် Gina Haspel ဟာပြင်းပြင်းထန်ထန်ညှင်းဆုံမဲ့လို့ဖြစ်မဲ့လို့ကျွန်တော်ယုံကြည်ပါတယ်။ဒါ့အပြင်နိုင်ငံရေးရဘယ်လိုကြရရိုက်ခတ်မှုတွေရှိပါစေသူကအမှန်ကိုထုတ်ဖော်ပြောကြမဲ့သူဖြစ်ပါတယ်။ဒီအချက်တွေကြောင့် CIA ဒါရိုက်တာဖြစ်သူ့ကိုအမည်တင်သွင်းတာကိုကျွန်တော်ထောက်ခံတာဖြစ်ပါတယ
်။ Kentucky ပြည်နယ်ကထက်လွှတ်တော်မှ Mitch McConnell ကလည်း Haspel ဟာ CIA ညွန်ကြားရေးမှုဖြစ်တော်ဝင်ထမ်းဆောင်မှုအသင့်တော်ဆုံးလူဖြစ်တယ်လို့ခုလိုပြောခဲ့ပါတယ
် Ms. Haspel is quietly earning the respect and admiration
CIA မှာအဓိကအကြဆုံးဖြစ်တဲ့အမှုထမ်းတွေအပြင်လက်ရှိနဲ့အရင်ထောက်လှမ်းရေးအထင်ကြီးခေါင်းဆောင်တွေရဲ့လေးစားအကြမှုကိုသူကခံယူရရှိထားတာဖြစ်ပါတယ်အမေရိကန်နိုင်ငံသားတွေရဲ့ဘေးအန္တရာယ်ကင်းမှုနဲ့လုံခြုံမှုဟာထောက်လှမ်းရေးဌာနခေါင်းဆောင်များရဲ့ညံထက်မြက်ပြီးအရေးချင်းပြည့်ဝမှုတို့အပေါ်မှာမူတည်တာဖြစ်ပါတယ်Gina Haspel ဟာဒီအချိန်မှာအဆင့်တော်ဆုံးအမျိုးသမီးဖြစ်ပါတယ်။ဒါဝင်နိုင်ငံရေးပါတီနှစ်ခုစလုံးရဲ့အထက်လွှတ်တော်အမတ်တွေကသဘောတူကြပါတယ်။ဒါကြောင့်လဲ CIA Director Vic ကိုအမြန်ဆုံးအတည်ပြုပေးဖို့ကျွန်တော်တိုက်တွန်းပါတယ်
။အသက်62နှစ်ရှိပြီဖြစ်တဲ့ Haspel ဟာ CIA ရဲ့ပထမဦးဆုံးအမျိုးသမီးညွှန်ကြားရေးမှူးဖြစ်တဲ့အပြင် 1980 ခုနှစ်များကစလို့ William Kobe အနောက်ပိုင်းCIA မှူတန်းတူအခုလိုညွှန်ကြားရေးမှူးရာထူးကိုတက်ခဲ့တဲ့ဒုတိယမြောက်ပုဂ္ဂိုလ်ပဲဖြစ်ပါတယ်။ Haspel ကိုသမ္မတ Trump က CIA ညွှန်ကြားရေးမှူးဖြစ်အမည်တင်သွင်းခဲ့ပြီးမေလကကျင်းပခဲ့တဲ့ထက်လွှတ်တော်ကြားနာစစ်ဆေးပွဲမှာ CIA ထောက်လှမ်းရေးအလို့နဲ့ပတ်သက်လို့ငယ်စဉ်ကတည်းက စိတ်ဝင်စားခဲ့သူဖြစ်တယ်လို့ပြောခဲ့ပါတယ
် I was born in Kentucky and while my family has deep roots there I was an Air Force brat
ကျမကကင်တာကီမှာမွေးခဲ့တာပါကျမရဲ့မိသားစုဇာတိကအဲ့ဒီကဖြစ်ပေမဲ့ကျမဖေကလေးတက်ကမှုကဘာတဖန်သူပြောင်းတဲ့နေရာတွေကိုကျမတို့လိုက်ကြရပါတယ်ပြပမှာငယ်စဉ်ကကျမနေထိုင်မှုကြောင့်နိုင်ငံသားဘာသာစကားတွေနဲ့ယဉ်ကျေးမှုတွေကိုကျမနှစ်သက်တဲ့အပြင်ပြပမှာအကြမ်းဖက်မှုတွေကိုတိုက်ဖြစ်ရမှာအမေရိကန်ရဲ့ခေါင်းဆောင်မှုကအရေးကြီးတယ်ဆိုတာကိုလည်းကျမသဘောပေါက်ခဲ့တယ်လို့ Jenny Haswell ကပြောခဲ့တာဖြစ်ပါတယ်။သူဟာခေါလိကန်နေအောင်ပြီးနှင်းနေငယ်ကြဖြစ်တဲ့1985ခုနှစ်မှာ CIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။အဲ့ဒီမှာယာရုတာဝန်20တို့ကိုပြပအပါဝင်နေရာအတော်များများမှာထမ်းဆောင်ခဲ့ရမှာဥရောပအာရှနဲ့အာဖရိကတခွင်းတို့မှာ CIA ထောက်လှမ်းရေးရာထူးတွေမှာတာဝန်ယူခဲ့ရတာဖြစ်ပါတယ်။ဒါကြောင့်သူဟာ CIA ညွှန်ကြားရေးမှုရာထူးအတွက်တင့်တော်ဆုံးဖြစ်တယ်လို့ခြားသာပြီးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Richard Burr ကခုလိုပြောခဲ့ပါတယ
်။ I believe Ms. Haspel's experience, her dedication to service and judgment make her a natural fit.To lead the CIA as it enters a period of profound change
and this is the twitch jong yin chet de tu ta wen go che kun soa than saung ne sin sa song phya ma yin chet mu shi de lo chano yong chi ba de di ye chin ne chaung aku lo pyaung lai de phit ne de de kne ka ba ji ma tu a CIA go u saung mo tin taw song phit ba de CIA go u saung mo tamara ka tin myaw mae tu de de ma tu ha a ye chin a pye wa song phit de a pyin CIA 290 tamai ma ta wen go che pyun soa than saung nai mo အစင်သည့်ဖြစ်ဆုံးပုဂ္ဂိုလ်လို့ဆိုရမှာပါ
။ Jenny Haspel ကလည်း CIA ဌာနမှာသူနှစ်30ကျော်တာဝန်ထမ်းဆောင်ခဲ့တာဟာသူ့ဘဝပန်းနိုင်တရဖြစ်ပြီးသူအခုလိုအမည်တင်သွင်းခြင်းခံရတဲ့အတွက်ကြောင့်လေဌာနတွင်ရှိအမျိုးသမီးတွေအတွက်ဖန်မျက်နှာချက်ချိုးဖောက်ရမှာအထောက်အကူပြုစီတယ်လို့အခုလိုပြောခဲ့ပါတယ
်။ CIA has given me a lot over the past 3 decades.
CIA မှာကျမတာဝန်ထမ်းဆောင်ရတာသိကူကျေနပ်ပါတယ်ကျမကလွန်ခဲ့တဲ့နှစ်30ဇန်နဝါရီလကကျန်းတစ္ဆာကျင်းစုခဲ့တဲ့အချိန်ကစလို့အခုထိပါပဲအဲ့ဒီတုန်းက CIA ရဲ့အစိမ့်ရာထူးတွေမှာအမျိုးသမီးတွေသိကူနေပါလှပါတယ်ခုလိုကျမတို့ဌာနမှာအနေအထားတွေပြောင်းလာပြီးအမျိုးသမီးတွေဟာအားကောင်းလာပါပြီကျမကကျမတာဝန်ကိုကြီးပြင်းစွာအေးအေးဆေးဆေးနဲ့ထမ်းဆောင်ရင်းဒီအတားအဆီးတွေကိုကျော်လွန်နိုင်ဖို့ကြိုးပမ်းခဲ့တာဖြစ်ပါတယ်။ကျမအနေနဲ့ CIA မှာဒုတိယအကြီးအကဲဖြစ်လက်တော်ညွှန်ကြားရေးမှူးဖြစ်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူပါတယ်။ဒါဟာလေကျမအနေနဲ့အမျိုးသမီးတဦးဖြစ်လို့ CIA မှာယာရုမမြင့်ရလို့ကြွားပြောတာမျိုးမဟုတ်ပါဘူး။ဒီအချက်ကိုထောက်ပြဖို့ကျမမှာတာဝန်ရှိတာက CIA မှာအမျိုးသမီးငယ်တွေအတွက်သူ့ရဲ့ဘဝရှေးရေးအတွက်မျှော်လင့်ချက်တရဖြစ်စေလိုပါပဲလို့ Jenny Haspel ကပြောသွားတာဖြစ်ပါတယ်။Jenny Haspel နဲ့သူ့ရဲ့နှစ်ရှည် CIA သမိုင်းမှာဝေဖန်ခံရတဲ့ဖြစ်ရပ်နှစ်ခုရှိပါတယ်။တစ်ခုကတော့2000ခုကထိုင်းနိုင်ငံမှာရှုပ်ဝဲအကျဉ်းစခန်းဖွင့်ပြီး Al-Qaeda အကြမ်းဖက်သမားလူမတင်ငါရသူတွေထံကဖြောင့်ကျက်ရဖို့ရေမွန်းအောင်နှစ်တဲ့နှိမ့်ဆက်နှီးမျိုးကိုတုံးခဲ့တာနဲ့ပတ်သက်ပါတယ်။နောက်တစ်ခုကတော့2005ခုနှစ်က Washington မြို့တော်အပြင်ဘက် Langley ရှိ CIA ဌာနချုပ်မှာသူ့အထက်အရာရှိရဲ့တာဝန်ပေးမှုကြောင့်ဒီစင်ညင်ပန်းစစ်ဆေးမှုတွေကြောင်းရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖျက်ဆီးပစ်ဖို့ညွှန်ကြားစာကိုရေးသားထုတ်ပြန်ခဲ့ခြင်းပဲဖြစ်ပါတယ်။ဒီအချက်တွေကြောင့်သူ့အပေါ်မှာဝေဖန်မှုတွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာလေထိုစဉ် 9/11 လို့လူသိများတဲ့အမေရိကန်ပြည်ထောင်စုကို2011စက်တင်ဘာလက Al-Qaeda အကြမ်းဖက်သမားတွေလေရင်သုံးတိုက်ခိုက်မှုဖြစ်ပွားခဲ့စဉ်ကဖြစ်တဲ့အတွက်ကြောင့်အခြေအနေရတာဝန်ပေးခြင်းခံခဲ့ရတာလို့သူကရှင်းပြခဲ့ပါတယ်။ခုတော့အကျဉ်းသားတွေစစ်ဆေးမှုနဲ့ပတ်သက်လို့ဥပဒေတွေထွက်ပေါ်လာပြီးဖြစ်တဲ့အတွက်ကြောင့် CIA အနေနဲ့ဥပဒေကိုလိုက်နာဖို့အရေးကြီးတယ်လို့သူကထွက်ဆိုခဲ့ပါတယ်
။ That under my leadership on my watch CIA will not restart
ကျမရဲ့ခေါင်းဆောင်မှုကျမရဲ့တာဝန်ယူမှုအောက်မှာ CIA အနေနဲ့ဖမ်းဆီးအကျဉ်းကျစစ်ဆေးတဲ့အစီအစဉ်မျိုးလုပ်မှာမဟုတ်ပါဘူး။CIA အနေနဲ့ရင်ကအတွေ့အကြုံကနေတင်ကားစာခေါင်းတွေရခဲ့ပါတယ်။အဲ့ဒီတုန်းကအစင်သင့်မဖြစ်သေးပဲတာဝန်ပေးခြင်းခံရတာပါ။ကျမအနေနဲ့ CIA ကရတဲ့တင်ကားစာကိုအလေးထားပါတယ်။အဲ့ဒီတုန်းက CIA ကအကျဉ်းသားတွေကိုဖမ်းဆီးစစ်ဆေးမှုနဲ့ပတ်သက်လို့အစင်သင့်မဖြစ်ခဲ့ပါဘူး။ခုခါမှာတော့ဒီဖမ်းဆီးစစ်ဆေးမှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဥပဒေတွေထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အထူးသဖြင့်အမေရိကန်ကဖမ်းဆီးထားတဲ့ဘယ်အကျဉ်းသားကိုမဆို ဆီလက်စဝဲစာအုပ်မှာခွင့်မပြုထားတဲ့နှိမ့်စင်ညင်ပန်းမှုတွေကိုပြုလုပ်လို့မရပါဘူးကျမအနေနဲ့စီအေအေဌာနမှာစုံစမ်းထောက်လှမ်းစုဆောင်ရရှိတဲ့အချက်လက်တွေကိုဝေဖန်ပိုင်းခြားသုံးသပ်တဲ့အတတ်ပညာကိုအကျိုးအရှိဆုံးဖြစ်အောင်အသုံးချနိုင်မှုကြိုးပမ်းသွားမှာဖြစ်ပါတယ်လို့စီအေအေထောက်လှမ်းရေးဌာနရဲ့ပထမဦးဆုံးမြို့သမီညွှန်ကြားရေးမှူးပြောကြားခြင်းတွေတူ
You can bend but never break me, 'cause it only serves to make me more determined.
လလတန်စီစဉ်တင်ဆက်ပေးခဲ့တာပါဒီတစ်ပတ်သုတဆုံနဲ့ American တခွင်စီစဉ်မှာတော့တက္ကသိုလ်ကောလိပ်တက်ကြမဲ့အလဲတန်းအထက်တန်းကျောင်းသားတွေအနေနဲ့ပညာတော်သင်စုဘလို့ရနိုင်မလဲဆိုတဲ့အကြောင်းတင်ပြပေးပါမယ်အိန္ဒိယနာပြည်နယ်ဖို့ဒ်ဝေးမှာပညာရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဥကျော်သိန်းစိုးကိုကိုအောင်အောင်ကဆက်သွယ်မေးမြန်းတင်ပြထားပါဗျာ
Okay ကိုကျော်သိန်းစိုးရေအမေရိကန်ပြည်သူစုမှာဒီအထက်တန်းအလယ်တန်းကျောင်းသားတွေပေါ့လေဒီတက်တူကောလိပ်ဆက်ပြီးတော့တက်မယ်ဆိုလို့ရှိရင်ပညာသင်စုဒီအထောက်ပံ့ကြီးလျှောက်လို့ရတယ်လို့ကျွန်တော်တို့သိရပါဗျ။ဆိုတော့ဒီပညာသင်စုအမျိုးအစားတွေနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြရလား
။ဒီပညာသင်စုဆိုတာပေါ့လေ3မျိုး4မျိုးရှိတာပေါ့လေ။အဲ့ဒါပထမဆုံးကတော့ဟို 21st century scholar လို့ခေါ်လေ။အဲ့ဒါက9တန်းနဲ့7တန်းလောက်မှာစပြီးတော့လျှောက်ရတယ်။အထူးသဖြင့်တော့ low income ဆိုတာဟုတ်ပါပေါ့လေ။အိုကျွန်တော်တို့ဝင်းဝင်းနဲတဲ့မိဘမိသားစုတွေအတွက်ပေါ့လေသူတို့ကအဲ့ဒါကိုရည်ရွယ်ပြီးတော့9တန်းနဲ့10တန်းမှာရှောက်ရတယ်အဲ့ဒါ၄နှစ်စာသင်တန်းကြီးကိုတက္ကသိုလ်မှာတက်တဲ့ class ရဲ့ကုန်ကျစရိတ်ကိုသူက၄နှစ်စာပေးတယ်ပေါ့ဗျာဟိုနောက်ထပ်ရှိတာကဒီဟို Federal Student Aid ရှိမယ်နောက်တစ်ခါကျွန်တော်တို့ Quest Foundation ရဲ့ဟို scholar ရှိမယ်အဲ့ဒီ scholar ကတော့ကျွန်တော်တို့၄နှစ်ကျောင်းပြီးလို့ရှိရင်ဥပမာ5,000ချိတယ်ထားတော့လေအဲ့ဒီ5,000ကိုဟိုကျောင်းပြတာ ਨੇ ဒီကျွန်တော်တို့ဒီမြို့မှာအင်ဒီယားနာပြည်နယ်မှာသူက9နှစ်လောက်ဆက်ယူမှာပဲဖြစ်ဖြစ်အစိုးရဌာနမှာဖြစ်ဖြစ်9နှစ်ပြန်လုပ်လို့ရှိရင်ရှိထားတဲ့ပတ်စံရဲ့တဝက်ကိုဝေပါပေါ့ဗျာကင်းလွတ်ခွင့်ပေးလိုက်တာပေါ့ဗျာ
ဆိုတော့ခုနကပြောတဲ့ဒီ21ရာစုပေါ့လေဒီ 21st century ဒီပညာတော်သင်စုအကြောင်းလည်းအရင်ပြောပါအောင်အဲ့ဒီဟာကတနိုင်ငံလုံးထဲမှာရှိတာလားဒါမှမဟုတ်ရင်အင်ဒီယားနာမှာရှိတဲ့ကျောင်းသူကျောင်းသားတွေအတွက်ပဲလား
အင်ဒီယားနာမှာတော့ရာနှုန်းပြည့်သေချာပေါ့ရှိတယ်လို့ကျွန်တော်ပြောနိုင်တယ်သို့တော်လည်းတနိုင်ငံလုံးအတွက်တော့ကျွန်တော်အတိအကျမပြောနိုင်ဘူးဟိုကျွန်တော်အဲ့ဒါကိုတော့မသိဘူးသို့တော်လည်းအိန္ဒိယနဲ့တပီနယ်လုံးတက်ကတော့မှန်တယ်သို့တော်မိဘတွေကလည်းပံ့ပိုးနိုင်ရမယ်ကလေးတွေကလည်းတက်နိုင်ရမယ်ဟိုတိတူဖော်စားမတိတူကြော်သွားသလိုပေါ့လေအဲ့လို scholarship တွေကတော့အများကြီးရှိတာပေါ့လေ
ဒီပညာတော်သင်စုလျှောက်မယ်ဆိုလို့ရှိရင်ဒီစာသင်နှစ်တစ်နှစ်အတွင်းမှာဘယ်အချိန်တွေကနေပြီးတော့စပြီးတော့လျှောက်ရတာပါလဲ
9တန်းလောက်ကနေလျှောက်ရတယ်မိဘတွေကမျက်စိဖွင့်နားဖွင့်လျှောက်ရမယ်9တန်းကလေး9တန်းရောက်တဲ့အချိန်ကဆက်လျှောက်ရတယ်။အဲဒီ9တန်းမှာလွတ်သွားလို့ရှိရင်7တန်းပေါ့ဗျာ7တန်းဆိုအလဲတန်းပေါ့လေ။အဲဒီမှာကျောင်းကကောင်ဆလာကနေအကြောင်းကြားမဲ့တာဝန်ရှိတယ်။ဟိုလျှောက်ပေးရမဲ့တာဝန်ရှိတယ်ပေါ့လေ။ဟိုအထူးသဖြင့်ဝင်ငွေနည်းတဲ့မိသားစုတွေအတွက်အဲ့တော့9တန်းနဲ့7တန်းမှာလျှောက်ရတယ်ခင်ဗျာ
။အမေရိကန်မှာဆိုလို့ရှိရင်အထက်တန်းပြီးတဲ့အထိဆိုရင်12တန်းပေါ့လေ။ဆိုတော့ဟိုဘာကြောင့်ဒီ9တန်း7တန်းတွေကအစောကြီးကြိုပြီးတော့လျှောက်ဖို့လိုရလဲခင်ဗျာ
။ဟိုသူတို့ကဟိုပုံမှန်ဟိုဟာလေမီတင်လဲတက်ရတယ်9တန်းမှာဆက်လျှောက်ပြီးတဲ့ဆိုတော့သူတို့ကမင်းငွေဒီပါရောစစ်စေးတယ်နော်အားလုံးကိုအဲ့ဒီ process ကြီးတစ်ခုလုံးကိုလူပေါင်းထောင်နဲ့တောင်းနဲ့ရှိရှိတော့အဲ့ဒါကိုတို့ကစစ်စေးပြီးတဲ့ခါကျတော့အဲမိဘတွေကိုခေါ်ပြီးတော့ meeting ထိုင်နေပြတနေ့မှနှစ်ခါတော့ခေါ်ပြီးတော့ထိုင်တယ်ဒီရဒီရဒီရဟို scholarship ပေးမယ်အထူးသဖြင့်တော့ဒီကလေးတွေကျောင်းကနေမထွက်သွားအောင်ထွက်သွားတဲ့ဟာကိုနင်းအောင်ပေါ့ဗျာအရွေးအတွက်ကိုနင်းအောင်လို့သူကဆက်ထိန်းထားတာ
ဟိုဆိုလိုတာကဟိုခုနလိုပေါ့ဟိုဝင်ဝင်နဲ့မိသားစုတွေအနေနဲ့မိဘတွေကတက်တူကောလိပ်ကျောင်းဆက်တက်ဖို့အတွက်ဟိုမထောက်ပံ့ပေးနိုင်မှုဆိုလို့ရှိရင်ဒီကျောင်းသူကျောင်းသားတွေကစိတ်သက်ကြသွားပြီးတော့ဒီအထက်တန်းတော်မှပြီးအောင်မနေပဲကျောင်းထွက်သွားမှာဆိုလို့ပြီးတဲ့သဘောပေါ့နော
်အဲ့ဒါအဲ့ဒါလည်းတစ်စိတ်တိုင်းပါတယ်ခဗျာ
ဆိုတော့ခုနလိုဒီ 21st century ပညာတော်သင်စုကိုလျှောက်တဲ့အခါမှာရောဟိုဝင်ဝင်နဲ့မိသားစုတွေကိုအဓိကထောက်ပံ့နေဆိုတော့ဒီမိသားစုတွေကဟိုဘလောက်ဝင်ငွေရှိမှဟိုသူတို့ကထောက်ပံ့တာပါလ
ေ။အော်သူတို့မှာ guideline ရှိတယ်ဗျ။ဥမာမိသားစု3ယောက်ဆိုရင်5,000မကျော်ဘူး။ဟဲ့လား။မိသားစု4ယောက်ဆိုရင်ဟို6,000 5,000မကျော်ဘူး။
အော်တစ်နှစ်ကို5,000နောက်6,000ခွဲမကျော်ဘူးဆိုတဲ့သဘောပေါ့နော်။တ
စ်နှစ်ကို။အဲ့လိုသူတို့ရဲ့ဝင်ငွေကိုမှဟိုအစိုးရသတ်မှတ်ထားတာရှိတယ်။ကျွန်တော်တို့အတိအကျတော့အဲ့ဒါကနားမပြောနိုင်တော့လည်းပဲသူတို့မှကျွန်တော်ဟိုသင်အတိအကျရှိတယ်ခင်ဗျ။အများစုကတော့ရပါတယ်။မြန်မာမိသားစုတို့များများတော့ဝင်ငွေကြီးအဲ့လောက်ကြီးမှအများကြီးလည်းမရကြပါဘူး။အဲ့ဒါကြောင့်သူတို့ eligible ဖြစ်ကြပါလေ
။နောက်ထပ်တခြားပညာတော်သင်စုအကြောင်းတွေလည်းပြောပြပါအောင်
။ ဟုတ်ကဲ့ဒုတိယကကျွန်တော်တို့ state ပေါ့လေကျွန်တော်တို့ပြည်နယ် Indiana ပြည်နယ်ကနေပြီးတော့ပေးတဲ့ scholarship ပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့နောက်ဆုံးနှစ်မှာဟို70သန်းမှာရှောက်ရတယ်ခင်ဗျအဲ့ဒါရဲ့နောက်ပြည်နယ်အစိုးရထောက်ပံ့တဲ့ federal aid လို့ခေါ်တယ် federal student aid passport ပေါ့လေအဲ့ဒါကိုလည်းကျွန်တော်တို့က70သန်းမှာ match လတစ်ခါတလေ17ရက်တစ်ခါတလေ15ရက်ပေါ့လေတစ်ခါတလေ1ရက်နေနောက်ဆုံးထားပြီးတော့အမီရှောက်ရတယ်ဗျအဲ့ဒါတွေရှောက်ရတဲ့အပြင်နောက်တစ်ခါဟိုဒါကတော့ကျွန်တော်အစိုးရရဲ့ထောက်ပံ့တဲ့ဟို scholarship တွေပေါ့ဗျာနောက်တစ်ခါအပြင်မှာတော့ကျွန်တော်တို့ open society တို့နောက်ပြီးတော့ကျွန်တော်တို့မှာ Questa Foundation တို့နောက်တစ်ခါဟိုကျွန်တော်တို့ဒီဟောဒီမြို့နယ်ကနေပြီးတော့ဟို private institution တွေပေါ့ဗျာ
ဆိုတော့ဒီပညာသင်ဆုလျှောက်လို့ရတာတော့ဟုတ်ပါပြီဒါပေမဲ့လည်းပဲဥမာမိသားစုကဝင်ဝင်နေတာအပြင်ပေါ့နော်ဒီကျောင်းသူကျောင်းသားတွေမှာရောဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုပါလဲပညာတော်သင်ဆုရဖို့ဆိုရင
်အာဟုတ်ပါတယ်အဲ့ဒါလေးရဖို့ကဟိုအနည်းဆုံးတော့ GPA 2.5 ပေါ့ဗျာเนาะ 2.5 ဆိုတာ GPA ရဲ့ဟို C level ပေါ့ဗျာအနည်းဆုံး 2.5 ကနေပြီး3ပေါ့အဲ့ကြားထဲမှာတော့ရှိဖို့လိုအပ်တယ်ခင်ဗျအဲ့ဒါကကျွန်တော်တို့ဟို90ဆိုရင်ဟို C ပေါ့ဗျာ80ဆိုရင်တော့ B ပေါ့လေ80နဲ့80ထက်မှာ B plus ပေါ့90ထက်မှာတော့ A နဲ့ A plus ပေါ့လေအဲ့တော့90ဆိုတာကကျွန်တော်တို့ပုံမှန်အောင်โอ้เอาเนี่ยอ่ําป่ะเปียดีနိုင်ငံမှာတော့အဲ့တော့အဲ့80ဆိုရင်တော့ C ဆိုရင်ဒါသူ့ရဲ့ GPA ကကျွန်တော်တို့ C+ ဆိုရင် 2.5 လောက်ရောက်သွားတာပေါ့လေဟို B ဆိုလို့ရှိရင်တော့3ရက် 3 ထက်ပေါ့လေဟို A ဆိုလို့ရှိရင်တော့4ပေါ့လေဆိုတော့ဟိုကျွန်တော်တို့ဟို C average ဖြစ်ရမယ် C ဆိုတော့အခန်းတိုင်းမှာဟိုအောင်ပြီးတော့လေဟိုဟိုအောင်ထားတဲ့ကလေးတယောက်ဖြစ်ရမယ်ပေါ့ဗျာ
ထောက်ပံ့ရေးယူပြီးတော့တက်တဲ့အခါကျတော့အကြောင်းသူအကြောင်းသားတွေအနေနဲ့ဘယ်လိုဘာသာရဲ့မျိုးကိုမဆိုတင်ကြားခွင့်ရရှိပါလား
မမလေးသူတို့လိုချင်တာယူလို့ရပါတယ်နောက်ဆုံးဟိုဆရာဝန်အထိပေါ့လေဟိုဘဲပါဒါမဆိုတက်ကတူမယူရပါဘူးတက်ကတူတိုင်းမှာလည်းတက်လို့ရတယ်လို့ဟို private institution ရောဟို public institution ရောဆိုလိုတာဟိုတက်ကတူကြီးတွေဟို public ဖွင့်ထားတဲ့တက်ကတူကြီးတွေမှာရောနောက်ပြီးတော့ဟိုအစိုးရဖွင့်ထားတဲ့တက်ကတူကြီးတွေမှာရောဟိုဖက်ဆက်တက်ကတူတွေမှာနေရောဘယ်နေရာမဆိုတက်လို့ရပါတယ်
ဟုတ်ကဲ့
ကျောင်းတိုင်းလက်ခံပါတယ်ခင်ဗျာကျောင်းတိုင်းလက်ခံပါတယ
်ဒီတက်ကတူမှာသင်ရမယ်ဒီသင်ခန်းစာတွေကိုဒီအလေတန်းအထက်တန်းတွေကဟိုစပြီးတော့ဟိုတဒန်းနှစ်တန်းပေါ့လေအဲ့လိုမျိုးစယူပြီးတော့ဟိုလေ့လာခွင့်ရတယ်ဆိုတာမျိုးလည်းကျွန်တော်သိရပါတယ်အဲ့ဒီကြောင့်လည်းနည်းနည်းရှင်းပြပါအောင
်ဟုတ်တယ်အဲ့ဒါကတော့တို့အလေတန်းတွေကစတာဗျတချို့ high school က class တွေကိုအလေတန်းမှာတည်းကတက်ယူလို့ရသလိုဟိုတက်ကတူကအမှတ်ပေးတဲ့ class တွေကိုလည်းပဲအထက်တန်းမှာလည်းတက်ပြီးတော့ယူလို့ရတယ်ဆိုလိုတာအထက်တန်းမှာဟိုအမှတ်40ပေါ့ဗျာကျွန်တော် high school ပြီးဖို့ကအမှတ်40မဖြစ်မနေပြီးမှသူက high school ပြီးမှ哦တော်တော်အဲ့အမှတ်40ကိုကလေးတချို့ကလေးတွေကရန်တော်တဲ့ကလေးတွေကတစ်နှစ်ခွဲလောက်နဲ့ပြီးကြတယ်။ဘာကြောင့်လဲဆိုတော့သူတို့ကအထက်တန်းမရောက်ခင်တည်းကအလဲတန်းမှာတည်းကတချို့ class တွေကသူတို့ကြိုယူထားကြတယ်။အဲ့ဒီတော့အထက်တန်းနဲ့ရောက်တဲ့ခါကျတော့အဲ့ဒီအမှတ်40ရဖို့ကသူမှဟိုနှစ်နှစ်ခွဲလောက်နဲ့ပြတ်သွားတဲ့ခါကျတော့ကျန်တဲ့နောက်တဲ့တစ်နှစ်ခွဲပေါ့ဗျာဒီမှာ high school မှာ limit တရတော့ဆိုတော့ကျန်တဲ့တစ်နှစ်ခွဲကိုသူကတက္ကသိုလ် class တွေကိုတွားယူကြတယ်။ဟိုကျောင်းမှာနေလမ်းယူရတယ်ကျောင်းကနေယူရင်အဖိုးခါတပြားမှမကုန်ဘူးသူက high school မှာတက်နေတဲ့အချိန်မှာပတ်စံမပေးရတဲ့အတွက်ကြောင့်အဲ့ဟိုတက်ကတူရဲ့ class တွေကိုတန်းယူထားတဲ့ခါကျတော့ကြိုပြီးယူတဲ့ခါကျတော့ပတ်စံလည်းမကုန်ဘူး credit တော်တော်များများလေးသူတို့ရထားပြီးဥပမာတချို့ဆို20 30လောက်ပြီးရထားကြပြီ
စီစဉ်တင်ဆက်တဲ့တူတာဆုံလင်အမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုအလှည့်ပေးကြအောင်ပါဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ပေးထားပါတယ်။
ဒီတစ်ပတ်တော့အာကာသရဲကအမှိုက်တွေကဘာမျိုးဘောကိုမထင်မဖဲကြာလာရင်ဘသူမှတာဝန်ရှိတယ်နိုင်ငံတကာမှာဘလူမူတွေချပြီးဖြည့်ရှင်းကြတယ်ဆိုတာတွေကိုပြောပြပေးပါပါမြန်မာနိုင်ငံမြောက်ပိုင်းအချင်းပြည်နယ်ဖားကန်ဒေသကကြောက်စိမ့်လောက်ကတခုမှာ2016နိုဝင်ဘာလတုန်းကအရှိ15ပေရှိတဲ့စလင်ဒါပုံတတ်တူအပိုင်းစာကြီးတခုနဲ့သူ့နဲ့တိတ်မွေးတဲ့နေရာမှာတော့တရုတ်စာရီပါတဲ့အပိုင်းအစာငယ်တခုကြားရောက်ခဲ့ပါတယ်။ဒီအပိုင်းစာရီဟာအချိန်ပြည့်မြင့်နဲ့ရောက်လာပြီးသူတို့ကြလာတဲ့ကပောက်ကွဲတန်နဲ့တူတယ်လို့ဒေသခံတွေကပြောပါတယ်။ကြီးတဲ့အပိုင်းစာကပေ150လောက်ခုန်ထွက်သွားပြီးမှရေဆက်ရှွန့်နေတဲ့ကိုကြားသွားတာဖြစ်ပြီးသူကြောင့်ထိခိုက်မှုတစုံတရာမရှိခဲ့ပေမဲ့သေးတဲ့အပိုင်းကတော့အနားကအိမ်တလုံးရဲ့ခေါင်းမိုးကိုထိခိုက်စေခဲ့တယ်လို့ဆိုပါတယ်။အ
အပိုင်းဆက်အကြီးဟာထိပ်ပိုင်းမှာဝိုင်ယာကျူးတွေပါပြီးအင်ဂျင်နဲ့တူတယ်လို့မျက်မြင်တချို့ကပြောကြပြီးအစိုးရထုတ်သတင်းစာမှာတော့ satellite ဂျူရုဒါမှမဟုတ်လေယာဉ်ဒါမှမဟုတ်ဒုံးကျည်ရဲ့အစိတ်ပိုင်းတစ်ခုဖြစ်မယ်လို့ယူဆရကြောင်းပဲဖော်ပြပြီးအသေးစိတ်ကိုမပြောပါဘူး Southampton တက္ကသိုလ်ကအာကာသဆွန့်ပစ်ပစ္စည်းဆိုင်ရာသုတေသနပညာရှင် Clement Rumph ကတော့မြမမေးပေါ်ကိုဒီအပိုင်းဆက်မကြခင်တည့်ကအဲ့ဒီနေရာနဲ့မိုင်တထောင်လောက်အကွာမှာရှိတဲ့တရုတ်ကဂျူကွန်ဂျူရုစခန်းကနေပြစ်လွတ်ခဲ့တဲ့ Long March 2 Rocket ရဲ့အစိတ်ပိုင်းဖြစ်နိုင်ကြောင်းခန့်မှန်းခဲ့ပါတယ်တချို့သိပ္ပံပညာရှင်တွေကတော့ကချင်ပြည်နယ်နဲ့မိုင်400ကျော်လောက်အကွာမှာရှိတဲ့စီချွမ်းပြည်နယ်စီချမ်းမြို့ကဂျူရုတွေလွတ်တင်တဲ့နေရာကနေကျလာတာဖြစ်နိုင်တယ်လို့တွက်ကြပါတယ်တရုတ်ဘက်ကတော့အတည်ပြုချက်မပေးပါဘူး NASA အာကာသစူးစမ်းရေးအဖွဲ့ကသိပ္ပံပညာရှင်ဒေါက်တာပရီဒါတင်ကတော့ rocket ကဘာပတ်လမ်းလဲကိုရောက်ဖို့အတွက်အားယူတဲ့ပထမအဆင့်နဲ့ဒုတိယအဆင့်အစိတ်ပိုင်းတွေကဖြစ်နိုင်ကြောင်းနဲ့ဒီပိုင်းတွေဟာ rocket ပြစ်လွတ်တဲ့နေရာနဲ့တိတ်မဝေးတဲ့နေရာတွေတဝိုက်မှာကျရောက်လေရှိတယ်လို့ထိခိုက်ပျက်စီးမှုတွေရှိတတ်တယ်လို့လည်းပြောပါတယ်
။အာကာသဆုံးဖြတ်ပစ္စည်းတွေကအာကာသထဲမှာနေပဲနဲ့ကမ္ဘာပေါ်ပြန်ကျလာတဲ့အခါကျတော့သူမီးလောင်ပြီးပြက်ကျတဲ့ဟာအပြင်မီးမလောင်ဘဲနဲ့တစ်စိတ်တစ်ပိုင်းနေပြက်ကျလာတဲ့အခါကျတော့ပြက်ကျလာတဲ့ဒုတဲ့ပမာဏကြီးပြီးတော့တဏှာယိုမိုင်း1000ကျွဲ2000လောက်နဲ့ကမ္ဘာလေတူထဲကနေပြီးတော့အရှိန်နဲ့ဆင်းလာတဲ့အခါကျတော့ဒီလူနေရက်ွက်တွေမြို့တွေရွာတွေပေါ်ကျတဲ့အခါအပြက်စီးတွေများပါတယ်ဒါအပြင်ဒုံပြန်လွတ်စခန်းကြီးကဘာပေါ်မှာမြောက်များစွာကြီးတဲ့အထက်ကနေပြီးတော့လွတ်တင်လိုက်တဲ့နေရာရဲ့ပတ်ဝန်းကျင်မှာဒုံပြန်ရဲ့ပထမဆင့်တို့ဒုတိယဆင့်တို့ကကဘာလီတူတဲ့ကိုအချိန်နဲ့ပြန်ကျလာတဲ့အခါကြလို့ရှင်အင်းကြီးပျက်စီးတယ်လူအသေးပျောက်ရှိတယ
်ဒီလိုအာကာသအမှိုက်တွေမြေပြင်ပေါ်ကိုပြန်ပြီးကျရမှာထိခိုက်မှုတွေရှိနိုင်တဲ့အတွက်အာကာသဝန်းကျင်နဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေကြားစည်းကမ်းတွေတက်မှတ်ပြီးသဘောတူညီချက်တွေချထားပါတယ်
1998ခုနှစ်မှာ Outer Space Treaty ဆိုတဲ့ကမ္ဘာနိုင်ငံများပါဝင်တဲ့အာကာသဝန်ကျင်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားပါတယ်။အခုအချိန်မှာနိုင်ငံ100ကျော်ပါပြီးတော့ American Russia, ပြင်သစ်အင်္ဂလန်၊ဥရောပနိုင်ငံများ၊ဂျပန်အစပြင်တရုတ်နိုင်ငံလည်းပါပါတယ်။ကမ္ဘာနိုင်ငံပါဝင်မှုရှိမရှိတော့ကျွန်တော်မသိသေးပေမဲ့ပါဝင်တဲ့နယ်လို့ထင်ပါတယ်။ဒီပါဝင်တဲ့နိုင်ငံတွေကအာကာသစူးစမ်းလေ့လာရေးတို့သိပ္ပံသုတေသနအချက်လက်တွေအာကာသဝန်ကျင်ကိုအသုံးပြုပြီးတော့မိုးလေဝသရာသီဥတုဘူမိပေဒါ၊ယူပပေဒါ၊ဓာတုပေဒါနောက်ပြီးတော့ဆက်တွေ့ရေးကိရိယာဂျိုတူကအစပြုလုပ်ပိုင်ခွင့်ရှိပါတယ်။အဲ့တော့အဖွဲ့ဝင်နိုင်ငံအချင်းချင်းလည်းဒီအာဂါတာနီးပညာဖလှယ်ဖို့သဘောတူညီခဲ့တဲ့အပြင် DBP ဆိုင်ရာအာဂါတာဝန်ကျင်ကိုအသုံးပြုဥပဒေနဲ့စည်းကမ်းတွေကိုလည်းလိုက်နာဖို့အတွက်ကိုသဘောတူလက်မှတ်ရေးထိုးထားကြပါတယ
်။အခုလိုနီးပညာဖလှယ်တာတွေသုတေသနလောက်တာတွေအပြင်အာဂါတာတွေကစွန့်ပစ်ပစ္စည်းတွေကျလာလို့ထိခိုက်ခင်ဘယ်သူစီမှတာဝန်ရှိတယ်ဘလို့အရေးယူဆောင်ရွက်ရမယ်ဆိုတာကိုပါပြထန်ထားတာပ
ါမိမိနိုင်ငံအတွက်အာကာသဝန်ကျင်ကိုအခြေခံပြီးသုတေသနပညာရေးစီးပွားရေးဆက်သွယ်ရေးတိုးတက်မှုလုပ်တဲ့ဟာမှာအပြည်ပြည်ဆိုင်ရာထိခိုက်နေတာဆုံးရှုံးမှုကိုလည်းကာကွယ်ထိန်းသိမ်းဖို့တာဝန်ရှိတယ်ဆိုပြီးတော့ Outer Space Treaty ဗရိညင်းစာတမ်းထဲမှာပါဝင်ပါတယ်အဲ့တော့နိုင်ငံတစ်နိုင်ငံရဲ့အစိုးရပိုင်နဲ့ဂျိုတူပဲဖြစ်ဖြစ်ဒုံးပြင်းပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်အဲ့ဒီနိုင်ငံမှာရှိတဲ့ပုဂ္ဂလိကပိုင်နဲ့ဒုံးပြန်ပဲဖြစ်ဖြစ်ဂျိုတူပဲဖြစ်တင်လိုက်လို့ရှိရင်တင်လိုက်တဲ့ပစ္စည်းကြောင့်ပျက်စီးသွားခဲ့ပြီးမိမိတိုင်းပြည်မှာပဲဖြစ်ဖြစ်သူတစ်ပါးတိုင်းပြည်မှာပဲဖြစ်ဖြစ်ဒီလိုဖြစ်ခဲ့လို့ရှိရင်လွတ်တင်လိုက်တဲ့တိုင်းပြည်ကနေပြီးတော့မှတာဝန်ယူပြီးတော့အကုန်ပြန်လျော်ပေးရပါတယ်ဥပမာအကေကျွန်တော်တို့ဗမာပြည်မှာဒုံးပြန်လွတ်တင်စခန်းမရှိသေးပါဘူး။ဒါပေမဲ့ကျွန်တော်တို့ဗမာပြည်ကနေပြီးတော့ဆက်သွယ်ရေးဂျူဒူနီးပညာသုတေသနဂျူဒူလွတ်တင်မယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံပြည်စီဂျပန်ပြည်တွားပြီးလွတ်တင်တဲ့အခါကျလို့ရှိရင်ကိုပိုင်တဲ့ဂျူဒူဖြစ်တဲ့အတွက်အာကာသရောက်သွားတဲ့အချိန်ပဲဖြစ်ဖြစ်ဂျူဒူပျက်စီးသွားခြင်းပဲဖြစ်ဖြစ်လွတ်တင်တဲ့ဂျူဒူပိုင်ဆိုင်တဲ့နိုင်ငံကနေပြီးတော့အကုန်လျော်ပေးရပါတယ်။နောက်တစ်ခုကလွတ်တင်လိုက်တဲ့ဂျူဒူကဗမာပြည်ရဂျူဒူတစ်ခုဆိုပါစို့နောက်ဂျူဒူတစ်ခုကတခြားနိုင်ငံကအဲ့ဂျူဒူတစ်ခုအာကာသတဲမှာအကြိမ်များတစ်စုံတစ်ခုတော့အကြောင်းအရာကြောင့်မလွဲမဆောင်သာတိုက်ပြီးခဲ့တယ်လို့ရှိရင်ကဘာလီတူတဲကိုပျက်စီးပြီးပြန်ကျလာတဲ့အခါမှာမီးလောင်ပြီးကျသွားရင်တော့အရေးမကြီးဘူးမပျက်စီးတဲ့အစိတ်ပိုင်းတွေဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဘယ်နေရာမှာပဲဖြစ်ကျလို့ရှိရင်ပိုင်တဲ့နိုင်ငံတစ်ခုကနေပြီးတော့မှညီတူမျှတူခွဲဝေပြီးတော့မှကြော်ကြီးကုတ်ပေးရပါတယ်
2018ထဲမှာတော့တရုတ်အာကာသလေလာရေးစခန်းကြီးကမ္ဘာမြေပေါ်ကိုပြန်ပြီးကြမယ်ဆိုတဲ့ကြေညာချက်ကြောင့်လူတွေအတော့ကိုထိတ်တလန့်ဖြစ်ခဲ့ကြရတာပါ
right on tip ဆိုတဲ့ experimental fantasy agata စခန်းကိုလွန်ခဲ့တဲ့2013ခုနှစ်ကတရုတ်ပြည်ကပြစ်တင်ခဲ့ပါအခု2018ခုနှစ်ဧပြီလ1ရက်နေ့မှာကဘာပေါ်ကိုပြက်ကြတော့မယ်လို့ပြောတဲ့အခါကျတော့ဒီအာဂါတာစခန်းက8တန်ခွဲ9တန်လောက်လေးပြီးတော့တနအယူ1000ခွဲ2000လောက်ချိန်နဲ့ဘယ်မှာကြမလဲဆိုတာမသိပါဘူးပြန်ကြမယ်ကလူတွေမျိုးရွာပေါ်ကြမလားဆိုပြီးတော့မှအထိတ်လန့်ဖြစ်ခဲ့ပါတယ်ကံကောင်းကျင်တော့ဒီဟာဒီကဘာလေးတူးတဲ့ရောက်တဲ့အခါမှာအစိတ်စိတ်အပွားပေါ့ပေါ့နော်လေးတူးနဲ့တိုက်ပြီးတဲ့အခါကျမီးလောင်ပြက်သွားပြီးတော့တချို့တစိတ်တစ်ပိုင်းလောက်ပဲအစိတ်တောင်တမုတ်တရားတွေကိုကြခဲ့ပါဒါကြောင့်လူအသေးအပြောင်းမရှိခဲ့ပါဘူး
ဒီလိုအဖြစ်မျိုးတွေဟာအချိန်မရွေးကြုံရနိုင်တာမို့2016ထဲမှာအာဂါတာအမိုက်ကြရတဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံတကာအာဂါတာဝန်ကျင်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတယ်ပါတယ်လို့ဒေါက်တာပရေသာတင်ကအကြံပေးခဲ့ကြောင်းတင်ပြရင်းဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ
်ဒေါက်ကမျိုးသက်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်တော်တာရှင်များရှင်မြန်မာနိုင်ငံတိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေတေဆုံးနေရပါတယ်ဒီလိုစစ်ပွဲတွေရက်စဲရေးအတွက် VOA မှာတေးသချင်းတောင်းခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုပေးပို့နိုင်ပါတယ်စာတိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်ဗဟိုစာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ရှင်မကြခင် VOA ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးမှာပါ။
American ပြည်အောင်စု Texas ပြည်နယ် Santa Fe မြို့ကအထက်တန်းကျောင်းမှာဒီကနေ့မနက်ပိုင်းကတနက်ဖြစ်ကတ်မှုဖြစ်ပွားတာကြောင့်ကျောင်းသူကျောင်းသားတချို့တိုက်စုံမှုရှိခဲ့ကြောင်းသတင်းတွေမှာဖော်ပြပါတယ်။လူတချို့လည်းဒဏ်ရာရခဲ့ပြီးတနက်သမားကိုတော့ကျောင်းအနီးမှာဖမ်းဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းမှာအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုသတ်မှတ်လိုက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒေသတွင်းမှာတော့ရောဂါကူးစက်မှုအဆင့်ကိုအလယ်အလတ်အဆင့်ကနေအမြင့်ဆုံးအဆင့်ဖြစ်ပြောင်းလဲခဲ့ပြီးနိုင်ငံတကာမှာတော့အနိုင်ဆုံးအဆင့်ဖြစ်သတ်မှတ်ထားတာပါ။အနောက်မြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူသတန်းလောက်နေထိုင်တဲ့ဘန်ဒါကာမြို့မှာယောဂကူးစက်နေမှုကိုအတည်ပြုခဲ့ပြီးတဲ့နောက် WHO ကအခုလိုပြောင်းလဲသတ်မှတ်လိုက်တာပါခင်ဗျာ။မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဘရဇက်ရဲ့အိမ်ကိုဒီကနေ့မနက်အစောပိုင်းမှာရဲကားတော်များများရောက်လာတဲ့အတွက်သူ့ကိုဖမ်းတော့မယ်ဆိုတဲ့ခမန်းပြောဆိုမှုတွေတိုးလာနေပါတယ်။ငွေဆက်ကူတွေလက်ဝတ်ရည်ရည်တွေနဲ့တခြားအဖိုးတန်ပစ္စည်းတွေပါတဲ့တန်ဖိုးကြီးလက်ကန်အိတ်284လုံးနဲ့ခရီးဆောင်လက်ဆွဲတက်တာ82လုံးကိုရဲကဒီကနေ့တင်ဆက်လိုက်ပါတယ်။အချင်းပြတ်ချစားမှုငွေကြေးခေါ်ဝါချမှုတွေဆွဆွဲချက်တွေနဲ့မစ္စနဂျစ်ကိုစုံစမ်းစစ်ဆေးနေတာရဲ့တစိုက်တစ်ပိုင်းအဖြစ်အခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်။ကွာလာလမ်ပူမြို့ကအစင်းမြင့်ကွန်ဒိုအဆောက်အဦတစ်ခုမှာနဂျစ်နဲ့ပတ်သက်နေတဲ့တက်ခန်းတွေကိုလည်းဂျာတာဘရင်းနီနှောင်းမင်းကစတင်ပြီးတော့ဝင်ရောက်ရှာဖွေရမှာအဖိုးတန်ပစ္စည်းတွေကိုသိမ်းယူနိုင်ခဲ့တယ်လို့အာနာဘိုင်းကသတင်းထုတ်ပြန်ပါတယ်။ပါလက်စတိုင်းတွေရဲ့လူခွင့်ရေးကိုအစ္စရေးတို့ကစနစ်ကြပိတ်ပင်တားဆီးတဲ့အတွက်ဆိုပြီးအစ္စရေးကိုကုလသမဂ္ဂလူခွင့်ရေးမှာမင်းကြီးကပြစ်တင်ပြောဆိုသွားတယ်။ဒီသတင်းပတ်အစောပိုင်းဂါဇာဒေသမှာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းတွေရဲ့ဆန္ဒပြပွဲအတွင်းတေဆုံးဒဏ်ရာရသူနည်းသောအောင်အစ္စရေးဘက်ကအထောက်လွှဲခံခဲ့တဲ့အထောက်အထားအနေချင်းမတွေ့ရတယ်လို့လူခွင့်ရေးကော်မရှင်နာမင်းကြီးဇာယက်ရိုက်ယက်အယ်ဟူစိန်ကပြောပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့် engineer ကတော့ Nick Evanos ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 30 52ကနေအတန်လွှင့်နေတာဖြစ်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မမြသင်းအောင်ပါ။
This program has come to you from the Voice of America, Washington.